Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် February 17ရက်နေ့ဇာတာပတိနေ့မနက်ပတ်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA အစီအစဉ်တွေကို Flight Meter 24.50 တို့အပြင် Flight Meter 190 kHz 1905တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒီကနေ့မနက်ခင်းအစီအစဉ်မူဖြင့်ကျွန်တော်ရမထုံးကတာဝန်ယူတက်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့ဒေသစံတော်ချင်းဗိုလ်ထုံးနဲ့မော်လတနိုင်မှာတော့ American သမ္မတ Joe Biden ကမြန်မာစစ်ကစစ်အာဏာသိမ်းကောင်းဆောင်တွေကိုအရေးယူရေးအခုလိုပြောကြားခဲ့ပါတယ
် And today I've approved a new executive order excuse me a new executive order enabling us to immediately sanction the military leaders who directed the coup their business interests as well as close family
မြန်မာစစ်ကောင်းဆောင်တွေနဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းအပေါ်ပြတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချက်ချင်းချမှတ်သွားမယ်ဆိုပြီး American သမ္မတ Joe Biden ပြောထားတဲ့အကြောင်းသတင်းအဖြစ်စုံကိုမကြခင်ကြားကြရမှာဖြစ်ပါတယ်ဒီသတင်းနဲ့အတူမနေ့ညကစစ်တပ်ကနိုင်ငံတော်မှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေအပါအဝင်လူ့အများပြားကိုဖမ်းဆီးထိန်းသိမ်းထားတဲ့သတင်းနဲ့မေးမြန်းချက်တွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီသတင်းတွေမတိုင်ခင်ဗိုလ်ထုနှစ်မနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုညာဝင်းအောင်နဲ့ကိုအောင်မြတ်သူတို့ကကြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာအာဏာသိမ်းယူခဲ့ကြတဲ့စစ်တပ်ခေါင်းဆောင်တွေပေါ်အမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့အရေးယူလိုက်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒေသစံတော်ချင်းဗိုလ်ထုနှင့်မွန်လွင်ပိုင်းမှာကြေညာပါတယ်ဒါအပြင်တပ်မတော်ကလက်ရှိသိမ်းယူထားတဲ့အာဏာကိုအမြန်ဆုံးပြန်စွန့်လွှတ်ဖို့ကိုလည်းသမ္မတဘိုင်ဒန်ကထပ်လောင်းတိုက်တွန်းလိုက်ပြီးနိုဝင်ဘာ၈ရက်နေ့မှာပြည်သူတွေကသူတို့ဆန္ဒအတိုင်းထုတ်ဖော်မင်းပြီးခဲ့ကြတဲ့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုလေးစားလိုက်နာဖို့ကိုလည်းသမ္မတဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ
် The US government is taking steps to prevent the generals from improperly having access to the $1 billion in Burmese government funds held in the United States
အခုချမှတ်လိုက်တဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုရမြန်မာအစိုးရသုံးရံပုံငွေအတွက်အမေရိကန်ကထောက်ပံ့နေတဲ့အမေရိကန်ဒေါ်လာ1 billion ကိုအာဏာသိမ်းစစ်ကောင်စီကရတော့မှာမဟုတ်ပါဘူးဒါအပြင်ဒဏ်ခတ်ပိတ်ဆို့ခံရတဲ့ပထမအတုပ်အမည်စင်းကိုဒီသတင်းမှတ်တွေထုတ်ပြန်သွားမှာဖြစ်ပြီးအဲ့ဒီတည်းမှာအာဏာသိမ်းစစ်ကောင်ဆောင်တွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေပါဝင်มาဖြစ်ပါတယ်မြန်မာစစ်အာဏာသိမ်းအဖွဲ့ကိုအခုလိုအမေရိကန်ကဒဏ်ခတ်အရေးယူလိုက်တဲ့ဆုံးဖြတ်ချက်အပေါ်ကြိုးဆိုကြောင်းအမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Bob Menendez နဲ့ CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးသုတေသနအဖွဲ့ကပါကြိုးဆိုပါတယ်ဒဏ်ခတ်ပိတ်ဆို့မှုတဲမှာမြန်မာအစိုးရအတွက်အကျိုးများဖြစ်စေမဲ့အမေရိကန်နိုင်ငံကိုတင်သွင်းမဲ့ပို့ကုန်လမ်းကြောင်းကိုပိတ်ဆို့ရပ်တန့်ထားမှလည်းဖြစ်ပါတယ်ဒါပေမဲ့ကျန်းမာရေးဆောင်ရှောက်မှုကဏ္ဍအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အခြားလိုအပ်တဲ့ကဏ္ဍတွေမှာတော့မြန်မာပြည်သူတွေလက်ထဲဒဏ်ရာရရှိစေမဲ့နီလန်းရအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ပံ့ကူညီမှာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကကြေညာပါတယ်အကယ်၍မြန်မာနိုင်ငံမှာလက်ရှိတဲ့အခြေအနေတွေပိုဆိုးလာမယ်ဆိုရင်မြန်မာစစ်ဘုတ်ချုပ်တွေကိုအမေရိကန်ပြည်ထောင်စုကဒီထက်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်သွားမယ်လို့ဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံတလွားဆက်အနာသိန်းစန့်ကျင်ဆန္ဒပြမှုတွေပိုပြီးကြေပြန့်ကြီးတွားလာနေချိန်မှာပဲNLD အစိုးရလက်ထက်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တချို့ကိုစတင်ဖမ်းဆီးနေတယ်လို့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တွေ NLD ပါတီဘူတောင်ဝန်ရှိသူတချို့ကိုပါစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်လံဖမ်းဆီးခဲ့ပါတယ်။ဗိုလ်ထုနေညကချင်းပြည်နယ်ဝန်ကြီးချုပ်စလိုင်းလျန်လွယ်ပြန်လည်အဖမ်းဆီးခံရတယ်လို့ချင်းပြည်နယ်ဟာခါမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတလာကီလီယိုလျန်နဲ့အရာရှိစလိုင်းထောက်ပြီးတို့ကိုဖမ်းဆီးသွားတယ်လို့ထန်ဇလန်မြို့ရွေးကောက်ပွဲကော်မရှင်အရာရှိစလိုက်ခင်အောင်လင်းတို့ကိုလည်းည7နာရီဝန်းကျင်မှာရဲတွေကလာရောက်ဖမ်းဆီးသွားခဲ့တာပါရန်ကုန်မှာဆိုရင်လည်း NLD ပါတီဘဟုဥပဒေပြုအထောက်ကူအဖွဲ့ဝင်ရှင်းနေကြီးဦးကျော်ဟုကိုဗိုလ်တော်ကသူ့နေအိမ်တော့ကိုဖျက်ပြီးဝင်ရောက်ဖမ်းဆီးခဲ့ပါတယ်ဒါအပြင်ရခိုင်ဝန်ကြီးချုပ်ဦးညီပုကိုနေအိမ်မှာစစ်တပ်ကလာရောက်ဖမ်းဆီးခြင်းမှာ
ရောက်ပါတယ်ရောက်တင်နေတဖာရီကြီးလည်းရောက်ပါတယ်ဗျာဝမ်းပြေကျွန်တော်ဒီကတယောက်ယူခဲ့လိုက်ပါပါရဲတယောက်ဝန်ကြီးချု
ပ်ကတန်းနာ
ဦးညီပုကလိုအပ်တာတွေယူမယ်လို့ပြောပေမဲ့လက်မခံပဲနောက်မှလူလွတ်ပြီးယူခိုင်းမယ်ဆိုပြီးစေရရှိကပြောတဲ့အတွက်အသာတကြီးလိုက်သွားတဲ့ဗီဒီယိုဖိုင်ကိုမြင်ရပါတယ်တခါတလောကမှပြန်လဲလွတ်မြောက်လာတဲ့တင်းတိုင်အတိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုလည်းပြန်လဲဖမ်းဆီးသွားပြီဖြစ်ပါတယ်ပြီးရင်ပြည်နယ်မှာတော့ ကရင်ပြည်နယ်အစိုးရစီမံဘဏ္ဍာဝန်ကြီးဦးတန်းနိုင်နဲ့ချိုင်းစိတ်ကြီးမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်စောတင်ဝင်းတို့ကိုဖမ်းဆီးသွားခဲ့ပါတယ်။အခုလိုဖမ်းဆီးမှုတွေရှေ့ဆက်ဖြစ်လာလိမ့်မယ်လို့ရန်ကုန်မြို့နိုင်ငံရေးအသိုင်းအဝိုင်းကသုံးသပ်နေပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တာကိုနိုင်ငံအနှံ့ကန့်ကွက်ဆန္ဒပြမှုတွေပေါ်ပေါက်နေတာမှာဗိုလ်ဒုနေ့အထိ5ရက်ဇက်တိုက်ရှိလာခဲ့ပါပြီ။တချို့နေရာတွေမှာစစ်တပ်ကဆန္ဒပြပွဲတွေကိုအင်အားသုံးဖြိုခွဲတာတွေရှိနေတဲ့ကြားကပဲအခုလိုရက်ဆက်ဆန္ဒပြနေကြတာပါ။လူစုခွဲဖို့အတွက်စစ်တပ်က6လမ်းပစ်ခတ်တာ၊မိသားပိုက်တွေနဲ့ရေဖြန်းထိုးခွဲလုပ်တာတွေကြောင့်ဆန္ဒပြသူတွေထဲမှာဒဏ်ရာရသူတွေရှိခဲ့ပါတယ်။နေပြည်တော်မှာတော့အင်္ဂါနေ့တုန်းကထောင်ချီတဲ့ဆန္ဒပြသူတွေကိုဒုံညိုကြီးတပ်ဖွဲ့ကလူစုခွဲဖို့တတိပေးပြောဆိုခဲ့တယ်လို့ဆန္ဒပြသူတူက VOA ကိုပြောပါတယ်။အင်္ဂါနေ့တုန်းကနေပြည်တော်မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်အနည်းဆုံး2ဦးဒဏ်ရာရရှိပါတယ်။တူကဥကောင်းမှာထိမှန်ပြီးနောက်တူကရင်ဘတ်ကိုထိမှန်ဖောက်ထွက်သွားပါတယ်။ဥကောင်းကိုထိမှန်ခဲ့တဲ့အသက်20ရွယ်မမများတက်တဲ့ခိုင်ကိုအထူးကြမ်းမတ်ဆောင်ထဲမှာအသက်ရှူဆက်တပ်ပြီးစောင့်ကြည့်နေရတယ်လို့တော်ဝင်ကြဆရာဝန်ကပြောပါတယ်အခုချိန်ထိခေါင်းထဲမှာကြီးစံရှိနေတဲ့အတွက်အချိန်ကြီးစိုးရင်ရပြီးအသက်ရှင်ဖို့အခွင့်အလမ်းနေတယ်လို့ဆရာဝန်ကပြောပါတယ်ရင်မတ်ကိုတနက်ထိမှန်ခဲ့သူအသက်23နှစ်အရွယ်ကိုစိုးဝေကတော့အချိန်ကြီးတိတ်မစိုးရင်ရတော့ဘူးလို့ဆရာဝန်ကပြောပါတယ်ညင်ညင်ညင်ညာဆန္ဒပြနေတဲ့သူတွေကိုအင်အားသုံးဖြိုခွဲနေတဲ့ရဲတပ်ဖွဲ့တွေယာတူးတော်ဝင်ကနေတုတ်ထွက်ပေးဖို့မြမလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews ကတောင်းဆိုပါတယ်အခုလိုဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့လို့ရပေါ်ကုလသမဂ္ဂကလည်းပြစ်တင်ရှုတ်ချထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေပို့ပြီးအာရုံစိုက်လာပါတယ်မြန်မာစစ်တပ်နဲ့ဖက်ဆက်လုပ်ကန်နေတဲ့နိုင်ငံခြားကုမ္ပဏီတွေပေါ် PR တွေပို့ပြီးတိုးမြင့်လာနေပါတယ်စစ်တပ်ကအာဏာသိမ်းပြီးချင်းမှာပဲဂျပန်ကီရင်အဖျော်ရမကအုပ်စုကမြန်မာဥပိုင်လီမိတက်နဲ့ဖက်ဆက်လုပ်ငန်းတွေကနေစွန့်ခွာသွားပါတယ်အင်္ဂါနေ့ကတော့စင်ကာပူ RMH ကုမ္ပဏီကစစ်တပ်ပိုင်းမြန်မာဗာဂျီးနီးယားတိုဘက်ကိုကုမ္ပဏီမှာရှိတဲ့သူ့ရဲ့ share တွေကိုစွန့်လွှတ်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ
ဗီအိုအီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5809နဲ့ဖိုင်နမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
် VOA မြန်မာကကျသက်ပရိနေမနေ့ကင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်အောင်မြတ်သူပ
ါဝနေကိုရတဲ့ဘောကွာ
ထိုင်းနိုင်ငံရဲ့ဒီမိုကရေစီရေလှှရှားသူတွေကတော့ဘန်ကောက်မြို့ရဲ့လမ်းနေပေါ်ကိုဗုဒ္ဓဦးနေမှာပြန်လည်ရောက်ရှိလာပါပြီအိနေချင်းမြန်မာနိုင်ငံမှာဆက်အနာသိန်းနာကိုစန့်ကျင်ကန့်ကွက်သူတွေရဲ့နီးနာအတိုင်းပဲအိုးခွက်တွေကိုကြဲကြဲလောင်လောင်တိကပ်ပြီးနလနီပါရက်နာနေရကအခုလိုဆန္ဒပြမှုတွေပြန်လည်ပေါ်လာတာဖြစ်ပါတယ်။ထိုင်းတော်ဝင်မိသားစုတွေကိုအသေးဖြတ်မှုနဲ့တရားစွဲဆိုရတဲ့ထင်ရှားတဲ့ဒီမိုကရေစီရေလှှရှားသူ၄ဦးရဲ့အာမခံကိုပယ်ချခံခဲ့ရပြီးနောက်တစ်နေ့မှာအခုလိုဆန္ဒပြမှုတွေပြန်လည်ပေါ်လာခြင်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လတည်းကစတင်ခဲ့တဲ့ထိုင်းဒီမိုကရေစီရေလှှရှားမှုတွေမှာလည်းလူ50ထက်မနည်းကိုထောင်ဒဏ်15နှစ်နဲ့အထက်အပြစ်ပေးနိုင်တဲ့ဒီအသေးဖြတ်ဥပဒေနဲ့တရားစွဲဆိုရတာပါ။မနစ်ကဒီမိုကရေစီရေလှှရှားမှုရဲ့အမြင့်ဆုံးအနေထားတွေမှာတန်ကောင်းမြို့တလွာလူပေါင်းတောင်းချီပါဝင်ခဲ့ပြီးတော့ဘရင်စနစ်ဖြတ်သိမ်းရေးနဲ့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဝူချာနှုတ်ထွက်ပေးရေးကိုတောင်းဆိုခဲ့ကြပါတယ်အခုဗုဒ္ဓဦးနေ့မှာတော့ထောင်ကနန်းအနေငယ်ရှိတဲ့ဆန္ဒပြသူတွေဟာမြို့လေကောင်မှာစုစည်းလို့အိုးခွက်တွေကိုတိကျပ်ပြီးဝန်ကြီးချုပ်ပရာယွတ်နှုတ်ထွက်ပေးရေးတမ်းမြိုင်တောင်းဆိုခဲ့ကြပါတယ်ဆန္ဒပြဝဲကောင်းဆောင်ပန်နူစီယာစစ်တီယာဝတ်နာခိုးကတော့ဒီကနေ့ဟာဒီနှစ်ရဲ့ပထမဆုံးတိုက်ပွဲဖြစ်ပြီးတော့ဒီနေ့ရဲ့ရွေချက်အဖြစ်လူတန်းနဲ့ချီပြီးတော့လမ်းနေပေါ်ရောက်လာစေဖို့နဲ့လူများလာတဲ့အခါမှာတောင်းဆိုချက်တွေဟာပို့ပြီးတော့စစ်မှန်လာမှာဖြစ်တယ်လို့ပြောပါရယ်ထို့အတူပဲမြန်မာရွှေ့ပြောင်းလို့သမားတွေရဲ့ဒီမိုကရေစီရေးဆန္ဒပြမှုတွေကလည်းပြီးခဲ့တဲ့အပတ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံထဲမှာအတူတကွဖြစ်ပေါ်နေပါရယ်ထိုင်းဝန်ကြီးချုပ်ပရာယုတ်ကတော့မြန်မာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စီကမြန်မာဒီမိုကရေစီရေးထောက်ခံပေးဖို့စာကိုရရှိခဲ့တယ်လို့သတင်းတော်တွေကပြောဆိုခဲ့ပြီးမြန်မာဒီမိုကရေစီရဲ့ဖြစ်စဉ်ကိုထောက်ခံပေမဲ့လည်းနိုင်ငံခြားကောင်းမွန်တဲ့ဆက်ဆံရေးကအရေးကြီးတယ်လို့ပြောဆိုသွားပါတယ်။မြန်မာဆန္ဒပြပွဲတွေကထိုင်းဒီမိုကရေစီရဲ့လှုပ်ရှားမှုကိုစိတ်အားထက်သန်စေခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အာဇာဝင်ကြီးဌာနကဖေဖော်ဝါရီ10ရက်ဗုဒ္ဓဦးနေ့ည8နာရီမှာထုတ်ပြန်ခဲ့တဲ့စာရင်းအရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူလူနာအသက်39ဦးရှိခဲ့တယ်လို့ဖော်ပြထားပါတယ်။တက်ခွဲစမ်းသပ်နမူနာပေါင်း1994ခုကိုစမ်းသပ်ပြီးအခုလူနာအသက်ထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်တည်ဆုံးသူနောက်တူဦးလည်းရှိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒ ဒါကြောင့်မြန်မာနိုင်ငံမှာအခုချိန်ထိတက်ခွဲအတည်ပြုလူနာစုစုပေါင်း 34,489 ဦးရှိသွားပြီးသေဆုံးသူစုစုပေါင်းကတော့ 3,182 ဦးရှိသွားပြီဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO နဲ့ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF တို့ရဲ့ခေါင်းဆောင်ပိုင်းတွေက COVID-19 ကာကွယ်ဆေးအမြောက်အများထုတ်လုပ်ကြဖို့နဲ့မြန်မာတက်တာဖြန့်ဝေကြဖို့ဗုဒ္ဓဦးနေကမြစ်တာရက်ခံလိုက်ကြပါတယ်။ပူးတွဲထုတ်ပြန်ချက်တွေမှာ WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကတော့လက်ရှိထုတ်လုပ်ပြန်ချီနေတဲ့ကာကွယ်ဆေး128တန်းဟာကမ္ဘာပြည်တွင်းထုတ်ကုန်60ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့တိုင်းပြည်10ခုရဲ့လူဦးရေ3ဘုံ2ဘုံကျော်ကိုပဲကာကွယ်ဆေးတွေရရှိစေမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ထို့အတူ UNICEF အကြီးအကဲ Henry Darfo ကလည်းဒီကနေ့ထိကမ္ဘာနိုင်ငံ130ကလူဦးရေ 2.5 ဘီလီယံကိုပဲပထမအကြော့ကာကွယ်ဆေးတွေထိုးရသေးတယ်လို့ဆိုပါတယ်။ဒီလိုပဲဆက်ဖြစ်နေမယ်ဆိုရင်လူပွားနဲ့အသက်မွေးကြောင်းမှုတွေကိုဆက်ပြီးဆုံးရှုံးနေမှာဖြစ်ပြီးကမ္ဘာစီးပွားရေးကိုလည်းပြန်လည်ကုစားဖို့နှေးကွေးနေဦးမှာဖြစ်တယ်လို့ပူတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အစိုးရတွေဟာနယ်နိမိတ်ကန့်သတ်ချက်တွေကိုကြော်ပြီးကြည့်မြင်ဖို့လိုအပ်ပြီးနောက်ထပ် virus မျိုးကွဲတွေကိုကန့်သတ်ဖို့နဲ့ကပ်ဘေးကိုရပ်တန့်ဖို့အတွက်ကာကွယ်ဆေးမဟာဗျူဟာတွေကိုချမှတ်ကျင့်သုံးဖို့လည်းတိုက်တွန်းထားတာပါပဲ။နိုင်ငံအားလုံးမှာရှိတဲ့ရှေ့တန်းမှာတာဝန်ထမ်းဆောင်နေကြတဲ့ကျန်းမာရေးလုပ်သားတွေနဲ့ထိလွယ်ခိုက်လွယ်လူတွေကိုကာကွယ်ဆေးဦးစားပေးထိုးဖို့ကိုလည်းအားပေးထောက်ခံထားပြီးကာကွယ်ဆေးထုတ်လုပ်သူတွေကိုလည်းမြန်မြန်တက်တာဝေဖန်ချထောက်ပံ့ပေးဖို့နဲ့ဤပညာတွေကိုဖြန့်ဝေပေးဖို့လည်းတိုက်တွန်းထားပါပဲ။ဥရောပအနေနဲ့ COVID-19 ကာကွယ်ဆေးကိုအတည်ပြုပေးရမှာရောထိုးနှံပေးရမှာပါနောက်ကျခဲ့တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကဗုဒ္ဓဦးနေကပြောဆိုပါတယ်သူတို့အနေနဲ့ကာကွယ်ဆေးကိုအချိန်မီထိုးနှံပေးနိုင်မယ်လို့အထင်ကြီးခဲ့တယ်လို့လည်းဆိုပါတယ် von der Leyen ကဥရောပပါလီမန်ထဲမှာကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုရမှာတော့ EU အုပ်ချုပ်ရေးပိုင်းကအဖွဲ့ဝင်28နိုင်ငံကိုကာကွယ်ဆေးတစ်ပြိုင်တည်းထိုးမယ်လို့ဆုံးဖြတ်ထားပြီးနိုင်ငံကြီးတွေကကိုယ်တော်ပေါ်နဲ့ကိုယ်လှုပ်သွားတာဟာကျမတို့လူဖွဲ့စည်းကိုအဆုံးသက်စေတယ်လို့ဆိုပါတယ်။ဥရောပစည်းဝါးနဲ့လုံထုံလုံနီဆိုင်ရာအေဂျင်စီတွေစီကထောက်ခံချက်တွေရဖို့နောက်ထပ်3-4ပတ်လောက်စောင့်နေကြမှာပဲဒီကိစ္စဟာအသက်ပေးလုံခြုံရေးဖြစ်တာကြောင့်အဆင့်ကျော်ပြီးလောက်တာမျိုးမဟုတ်ဘူးလို့လည်းသူမကကာကွယ်ပြောဆိုသွားပါတယ်။ EU အနေနဲ့ကာကွယ်ဈေးတစ်တစ်ကိုထုတ်လုပ်ဖို့အဓိကအာရုံစိုက်နေပြီးကာကွယ်ဈေးအမြောက်အများကိုအလင်းအမြန်ထုတ်လုပ်ရေးကိုရှော့ပေါ်တွက်ဆခဲ့ကြတယ်လို့လည်းပြောဆိုခဲ့ပါတယ်။ဥရောပကော်မရှင်နာမင်းကြီးကလည်းဗြိတိသျှအုပ်စိုးထားတဲ့မြောက်အိုင်ယာလန်ကိုပို့ကုန်တွေတင်းကျပ်ထားတဲ့ကိစ္စပေါ်မှာဝန်ထမ်းမှုကိုပြသခဲ့ပြီးဒီလိုမြောက်အိုင်ယာလန်နဲ့ EU အဖွဲ့ဝင်ဖြစ်တဲ့အိုင်ယာလန်နိုင်ငံတွေကြားနယ်စပ်တွေကိုတင်းကျပ်ထားတာဟာဒီဒေသမှာတင်းမမှုတွေပြန်ပြီးတော့ဖြစ်လာစေတယ်လို့ဆိုပါတယ
်ဗိုလ်ဒေါက်နေမနဲ့ထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်နဲ့ကိုအောင်မြတ်သူတို့ပြောပြခဲ့တာပါဆက်လက်ပြီးထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်။ American သမ္မတ Joe Biden ကမြန်မာနိုင်ငံကအာဏာသိမ်းခေါင်းဆောင်တွေနဲ့မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုပိတ်ဆို့တံခတ်အရေးယူဖို့ Washington ဒေသစံတော်ချုပ်ဗုဒ္ဓဦးနေမွန်လဲတနိုင်ကျော်မှကြေညာလိုက်ပါတယ်။မိကုံအပြည့်စုံကိုဦးကျော်စံသားကတင်ဆက်ပေးထားပါတယ်
။ Give you an update on the latest regarding our response to the military coup in Burma.As you know, the assault on Burma's transition to democracy remains an issue of deep bipartisan concern.
မြန်မာပြည်တော်နဲ့လက်ကမ်းနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့ဆရာနာသိမ်းမှုနဲ့ပတ်သက်ပြီးကျွန်တော်ရဲ့နောက်ဆုံးတုံ့ပြန်ချက်နဲ့ပတ်သက်လို့ပြောကြားလိုပါတယ်။အားလုံးသိကြတဲ့အတိုင်းမြန်မာနိုင်ငံဒီမိုကရေစီအစဉ်ကူးပြောင်းမှုအပေါ်တိုက်ခိုက်ခံရခြင်းဟာကျွန်တော်တို့နိုင်ငံရဲ့ပါတီနှစ်ရပ်လုံးကအလေးနဲ့ထားတဲ့ကိစ္စဖြစ်ပါတယ်။အဲကြောင့်လည်းကျွန်တော်တို့ဟာဒီအရေးကိုအထူးစိတ်ဝင်စားတဲ့အထက်လွှတ်တော်အမတ်မက်ခေါ်နယ်တို့အဖွဲ့နဲ့ကြည်ကြဲပြန့်ပြန့်ဆွေးနွေးခဲ့ပြီးသူတို့ရဲ့တန်ဖိုးစီရဲ့အယူဆတွေကိုကြိုဆိုလက်ခံပါတယ်။ကျွန်တော်တို့ဟာကမ္ဘာတစ်လွှာမိတ်ဆွေတွေအထူးသဖြင့် Indo-Pacific ဒေသကနိုင်ငံတွေနဲ့နှိကပ်စွာပူးပေါင်းဆောင်ရွက်ပြီးအခုမြန်မာနိုင်ငံမှာဖြစ်ပျက်နေမှုပေါ်သံတမန်နည်းအချင်းထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုကိုလှုပ်ဆောင်ခဲ့ပါတယ်။
The strong and unified message emerging from the United States has been essential, in our view, to encouraging other countries to join us in pressing.
Mr. President, we see a kind of debate that is being led by the President of the United States. We see that the countries are trying to bring democracy and the United States to be the leader in the world. ဒီကကြပါလေပြီးခဲ့တဲ့ပတ်ကအမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂလူငယ်ရေးကောင်စီမှဥဆောင်ပြီးမြန်မာဒီမိုကရေစီရေးကိုထောက်ခံကြောင်းခိုင်မာပြတ်သားတဲ့ကြေညာချက်ထုတ်ပြန်လုပ်ဆောင်နိုင်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေကောက်မွန်လာစေဖို့ကမ္ဘာကြီးကအဖြစ်လုပ်ဆောင်နိုင်အောင်အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီမှထိတွေ့ဆောင်ရွက်ချက်အစ်စ်တွေလုပ်ဆောင်သွားမှာဖြစ်ပါတယ်
။ Today I again call on the Burmese military to immediately release the democratic political leaders and activists and they're now detained, including Aung San Suu Kyi, and she is and also Win Myint.
Bigni maro nyama sitak ko thamman taung so lai par de democracy naingan ye khong saung rue tet jwa lu sha su rue Aung San Suu Kyi ne samda Win Myint ba win aku thain thain khan ya su rue ko a myan song hlo pe bo taung so par de sitak a nei ne ana wo sun lo ya me no win ma si ye ne yue kaw pwe ma pho pya kae ja de myama pi su rue ye sanna ko le sa ya me Another thing, Sigon Song Rebo, Tia Musizi met Luya de Gutinia Bame. Megan Bidonzu machine at dollar 10 billion Nambusigo, Nema Sura and we in Midugu, Nema Sidan in Matomatia Yayu Pipilus on the Wame.
And today, I've approved a new executive order, enabling us to immediately sanction the military leaders.
See another thing, Gong Zong Rinet, Sudoya, Siba, Longanwe, and Nika Midazu Windugu. Chaching dang kapu utho ye amin dit ya jino le ma ye thu lai ba le bdurwe wo pima tha me so ra wo di tadin ba atwin si si yue che twa ma ba kiba pagun le ko tin jat so thain chou twa ba me america ma si ne ya myama asu ya ye pai san mu le ko chou thain lai ma phit ba le de chain ne ma ba ya ma ye song chang mu lu lu che pyu phwe si rue ne myama pi du le ko tai yai a chou si si me si ba ye long ngan mya wo ro set lai lou song twa ma ba
and finally As protests grow, violence against those asserting their democratic rights is unacceptable, and we're going to keep calling it out. The people of Burma are making their voices heard, and the world is watching.
Now, so on in it, we'll be ready. The Ruya Sankin Sanat Yawari Gitwalarana, the Ruya Democracy Creator, a champion in Ningayan, Lekhanli Mem Hubabu, Tao General Taka Delele Tamsudoma Pipare, Mabi Duduha, the Ruya Sanao Potoni Yabi. Dahulu kebaga sempit ni barai. Di atas muka pupang pawainya wu nengan kagul le panjala barai.
Nama setak gangsang ini setak penglungan jiwa gu ye yu ye. Tama jubah dan pujar mengunggu ujo zanda timpia kira ba. Nama nengan dua maro sena piawer ini yang saya ni yari nama setak ga. Mereka tanda taji ne pine wunji jauh dua gu tama pansi kosa untuk barai. Tena tanda taji wunji jauh umi mangu pansi dua le tena patelu. View itu nena mami kaga.
ตรีนดาอีดาเมสนาเนี่ยอำนาจในโคซเลอุเยเมสวยโกเมเมียนทาวเวอร์ครับเนี่ยตะเนนาอยู่วินจิจุกโกเตียนพี่โอทิ้งๆตัวเลยหลูเปียวนี่หลูอะล่ะเสียรู้เนี่ยบาจ้าเลยหลูดิสิไลตัวเดียวแล้วก็นี่ด้อตีเนี่ยนี่ด้อดิบาขอให้หลูไปจ้าเลยนะสงสิเนี่ยดิเออว่าเนเองสุราก็ตรุวินจิจุกนี่เองมาเวตรุพี่น้องอ่ะท้าทาหลูเนี่ยนี่เข้าเลยอุจุนี่มาก็อีเนี่ยเฉยๆเฉยๆแล้ว
ไอ้เนี่ยนี่ขอว่าเลยรู้เปล่าเลยนะแล้วขอตัวเนี่ยหลูเลยก็ปลุกปงจันမျိုးတွေညာဆရာတို့တိထားတယ်ကြာကျွန်တော်တို့လည်းမြင်တာတော့ပို့ပေါ့เนาะဒီနည်းလူညာနေ information ပေးတို့ကျွန်တော်တို့သိရတာပါဗျာဘယ်ကိုခေါ်သွားမယ်ဘာကြောင့်အဲ့လိုမျိုးပြန်ပြီးတော့ခေါ်သွားတယ်ဆိုတော့ဟောဆရာတို့သိရပါလားရှင့်ဟောမသိရကြဘူးခင်ဗျာဩဆရာတို့ဘာများခံမှန်းမိတာမျိုးရှိလဲ ဝင်ကြီးချုပ်တွေကြတော့များအတဲချုပ်ချတာလေအတဲချုပ်ကနေပြီးတော့အခုထပ်ပြီးတော့ဟိုပြန်ပြီးတော့ပေါ့နော်ဒီပြန်ရင်းခုကိုပြန်ခေါ်လာလားအဲဒီတော့ခံမရခက်နေတယ်ကျွန်တော်တို့ဘက်ကလည်းအဲ့ဒါကိုအတူတူတဲ့ပြန်ကြနေတော့လည်းခင်ဗျာပြန်ရောခေါ်လာလဲဆိုတာလေအဲ့နောက်တစ်ခုကတုတ်မီတာစုအခြေအနေကတော့ဘယ်လိုများရှိပါလဲရှင့်မိသားစုတွေကတော့ဒီဝင်ကြီးချုပ်အင်အားမှာပဲကြံခဲ့တာဆိုတော့လေသူတို့တွေကို
ူမီတာကိုရှုလိုက်တာအဲ့ဒါလည်းကျွန်တော်တီးပြီးကြကြကျွန်တော် confirm လုပ်လို့မရဘူးဖြစ်တယ်ကျွန်တော်ကြိုးစားနေလို့ပဲဗ
ျမနေ့ညဆိုလို့ရှိရင်NLD ပဟိုရုံချုပ်ကိုသူတို့ဝင်စီးတာမျိုးရှိရဲ့ဟိုပြီးခဲ့တဲ့ရက်တွေမှာလည်းပြည်နယ်နဲ့တိုင်းတွေမှာဝင်စီးတာမျိုးရှိရဲ့တနင်္လာရီတိုင်းပတ်မှာကောအဲ့လိုဝင်စီးတာမျိုးရောရှိလား
အခုလုံးဝပဲအခြေတီးတော့တနင်္လာရီတိုင်းမှာအဲ့လိုဖြစ်စဉ်မျိုးတော့မရှိပါဘူးခင်ဗျာမရှိသေးပါဘူးပေါ့နော
်ကိုရုဘက်ကကောဘလို့တုံးတက်ပါလဲရှင်အခုဘလို့အမြင်ရှိလဲပေါ့နော်ဒီလိုပြန်ပြီးတော့ခေါ်သွားတာကအဒီတချို့တိုင်းနဲ့ဒီနယ်တွေမှာလည်းဟိုပြီးခဲ့တဲ့ရက်တွေတုန်းကလည်းအဲ့လိုခေါ်သွားတာမျိုးတော့ရှိရဲ့ပေါ့နော်အန်ဒီနိုင်ခင်တွင်းမြင့်တို့ဘာလို့ဆိုလို့ရှင်အာဒီစနားပြပွဲတွေမှာသူကဖုန်းနဲ့ speech ပေးလို့နှုတ်ဆက်လို့ဆိုတဲ့ဟာမျိုးတွေပေါ့နော်သူတို့ဘက်ကတော့ထင်မြင်ယူဆချက်ရှိဆရာတို့ဘက်ကတော့ဘယ်လိုထင်မြင်ယူဆချက်များရှိပါလဲရှင်
တော့လောလောဆယ်ကျွန်တော်တို့လည်းအဲ့လိုပဲထင်ထားတယ်ပေါ့နော်ဟိုဒီဝင်ရုပ်ဒီအောင်ပြည်သူနဲ့အတူထောက်ခံနေဆိုတဲ့ဒီ speed ပြောတဲ့ဟာလေးတွေအဲ့ဒီ online ပေါ့ဒီကိုရေပေါ့တက်လာတယ်ကြာအဲ့ဒါလေးတွေကဆက်ဆက်မှုရှိသလားပေါ့နော်အဲ့လိုမျိုးကျွန်တော်တွေ့လာတာလည်းရှိတယ်အနေနဲ့လို့ဆိုတဲ့တက်တက်သာသူဒီဒီကံမုန်တီးတဲ့အစီအစဉ်လေးတခုတက်ပေါ်လေးတက်လာတာမျိုးလည်းတွေ့ရတယ်ပြီးတော့ခုနပြောတဲ့ seminar ဆာလောက်ဒီ video တခုကဒီလိုနဲ့ဒူဒူရှိတယ်ဆိုတဲ့အကြောင်းပြောတဲ့ message ပေးတဲ့ဒီလိုကလေးတခုတက်လာနေပေါ့နော်အဲ့ဒါလည်းများဆက်ဆက်မှုရှိသေးလားပေါ့အဲ့လိုမျိုးလည်းကျွန်တော်သတိရရှိပါလေဗျာဟုတ
်ဟုတ်ကဲ့ပါရှင်အဲ့တော့ကောဘယ်နည်းလောက်ကသူဥစားဝန်ကြီးချုပ်ကတင်လိုက်တာလဲရှင
်ဟောကျွန်တော်ဒီလောက်ဆိုရင်တော့နိုင်24နိုင်တော့ကြော်သွားပြီဗျာဒီအားလေးဒီတယောက်တင် decision network တစ်ခုပါတင်ထားတာကျွန်တော်တွေ့လိုက်တယ်ပေါ့ကျွန်တော်လည်းဒီမှာတင်ထားတာတွေ့တာ
အော်ဟုတ်ကဲ့ပါရှင်ဒီ
နေရာတော့သူ့အကောက်ကတော့ပြီးခဲ့တဲ့ဒီပထမတေချင်းသိခံကြတဲ့ကကျွန်တော်တို့အာနန္ဒင်းရဲ့ပုဂ္ဂိုလ်ကြီးကသူ့ password ကိုယူခဲ့တယ်လို့ကျွန်တော်အဲ့လိုကြားတယ်သူတခြားတစ်ကောက်နဲ့သုံးနေတယ်လို့လည်းကြားရတယ
်ရခိုင်ဝန်ကြီးချုပ်ဦးညီပူနဲ့ NLD အထောက်အကူပြုအဖွဲ့ကရှင်နေကြီးဦးကျော်ဟိုးတို့ဖမ်းဆီးခံရတဲ့တဲ့ရင်နဲ့ပတ်သက်လို့လည်းမိသားစုဝင်တွေနဲ့နှိစက်သူတို့ကအခုလို့ပြောပါတယ
်ဒီဒီခုကညာချက်တယ်လို့ပါပဲဦးညီပူဒီကနေ့ဆံပါတယ်နော်ကတကသူမြတ်ကြီးရဲ့ပြောတော့ဦးကျော်ဟိုးဦးကျော်ဟိုးလည်းရထားနေတယ်ပြောနော်ဦးကျော်ဟိုးလည်းနော်
ကရင်ပြည်နယ်ကစီပင်ဝင်ကြီးဦးတန်းနိုင်ကိုဖမ်းဆီးသွားတဲ့အပေါ်မှာတော့ကျောင်းစိတ်ကြီးလက်တော်ကိုယ်စားလှယ်ဦးစောတင်ဝင်းကိုမမေခါကဆက်သွယ်မေးမြန်းခဲ့ပါတယ
်စီပင်ဗန္နာဝင်ကြီးကိုဘယ်နေ့ကနေခေါ်သွားတာလဲနောက်တစ်ခုကကရင်ဝင်ကြီးနဲ့ပတ်သက်ပြီးတော့ဆရာတို့နောက်ပိုင်းဘာများထပ်တည်ရတာမျိုးရှိပါလဲရှင
်စီပင်ဗန္နာဝင်ကြီးကိုကျွန်တော်သိတာကတော့မနေ့ကညနေပိုင်းကအဲ့ဒါပဲကျွန်တော်တို့ပြည်ရောက်လာတယ်ပြန်ခေါ်သွားတယ်ဆိုတော့အဲ့ဒီတော့ကြားလိုက်တယ်။အဲ့အချိန်အတိအကျနဲ့ခင်ဗျားကျွန်တော်တို့မရဘူး။နော်အဲ့အဲ့လိုပဲပြန်ခေါ်သွားပြီတဲ့။အဲ့ပြီးတော့ဟုတ်တယ်မြင့်။အဲ့အချိန်နဲ့မှတ်ထားတာတွေပါဒီမပြန်ညနေပိုင်းလည်းပြန်ခေါ်သွားတယ်ဆိုတော့အဲ့ဒီလိုလည်းကြားလိုက်တယ
်။အဲ့တော့ဟိုအချင်းတော်ပို့ဆောင်တဲ့ကိစ္စလည်းဘာမှမသိရသေးဘူးပေါ့
။မသိရသေးဘူးအချင်းတော်ပို့ဆောင်ဆိုဘယ်အချင်းတော်လဲဒါရက်ရှိတယ်ကျွန်တော်တို့မှတော့အနည်းဆုံးကကျွန်တော်တို့ထားမှာအချင်းတော်ရှိတယ်။အဲ့ဒီတောင်လည်းကျွန်တော်တို့ကဖြစ်ဖို့များလည်းပေါင်းများတောင်လို့ပါလို့ခေါ်ဖို့တော့မရှိဘူး။
အဲ့ဟိုစီဗင်ဗနာဝင်ကြီးနဲ့နဲ့အဲ့သူ့မိသားစုဝင်တွေကရောအခုလက်ရှိအချိန်ဒီမှာဘလို့အခြေအနေမျိုးများရှိပါလဲသူတို့တွေကကောဒီဝင်ကြီးအိမ်ရဲမှာပဲထိန်းသိမ်းထားတာလားဘလို့ပုံစံမျိုးသူတို့ကိုထိန်းသိမ်းထားပဲ
အဲ့ဒါတော့ကျွန်တော်လည်းအကြီးကတော့မသိဘူးဒါပေမဲ့ဝင်ကြီးအိမ်ရဲမှာတော့မရှိတော့ဘူးခင်ဗျအဲ့သူ့မိသားစုကသူ့အိမ်မှာပဲသွားပြန်နေကြတယ
်အဲ့ဟိုကင်းဝင်ကြီးချုပ်ကတော့သူ့အိမ်ရဲမှာပဲခေါ်သွားတယ်ဒါပေမဲ့အခုချိန်ထိရောသူ့မိသားစုတွေရောအဲ့အိမ်ရမှာရှိလားနောက်ပြီးတော့သူတို့တွေရောဘယ်လိုအခြေအနေမျိုးများရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒါလည်းပြန်ခေါ်သွားတယ်သူတတိအိမ်မှာသူအမျိုးသားတယောက်ဝယ်ကြတယ်သူတို့ကကလေးတွေပါလိမ့်ရှိဘူးလေအဲ့ဒါကြောင့်သူ့မိမလည်းမရှိတော့တဲ့ခါကျတော့သူကသူ့အိမ်ကိုသွားပြန်နေတယ်သူ့အိမ်သွားပြန်နေတော့သူ့မိသားစုအိမ်တက်တက်ရှိတယ
်ဟုတ်ကဲ့
အိမ်မှာသူ့အိမ်သွားပြန်နေတယ်အဲ့ဒါပဲကျွန်တော်တို့သိကြတယ်
ဟိုစီပင်ဗန္ဒာရေးဝင်ကြီးကိုလည်းအကျဉ်းအောင်ပို့တာဆရာတို့တေချာ confirm မပေးနိုင်ဘူးပေါ့နော်ဆရာ
ဟုတ်တယ်အမားတော့သူတို့တက္ကသိုလ်ပြန်ခေါ်သွားတဲ့လူတွေအမားနဲ့ပြောတာအကျဉ်းအောင်ဘက်ကပဲပြန်ပို့တာလို့ကျွန်တော်တို့ကကြားလာလို့ဥပမာဒီချိန်တော့သူတို့ကကျွန်တော်တို့အဲ့ဒီတောင်ကလေးဆိုတာငရာနဲ့မြင့်မှာသူ့ထားတယ်ဆိုပြီးတော့ပြန်မခေါ်သွားတော့ဘူးတင်တယ်အဲ့ဒီပဲကြားလို့လေအဲ့တော့တချို့လည်းထောင်ထဲရောက်နေလို့ပါအဲ့လိုပြောတယ်ပြေချာတိတိကျကျဘာမှကျွန်တော်တို့လည်းမရဘူး
တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေထပ်မံဖမ်းဆီးခံရတဲ့တဲ့တွေနဲ့ပတ်သက်လို့မမေကမေးမြန်းဆက်သွယ်ခဲ့တာပါဆင်အနာသိမ်းပြီးဖွဲ့စည်းထားတဲ့စစ်ကောင်စီကိုတရားစွဲဖို့ရှိကြောင်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကမဏိပဒုံးလေးကကြေညာလိုက်ပါတယ်ပြည်တွင်းဥပဒေအရရောနိုင်ငံကဥပဒေအရပါတရားစွဲဆိုဖို့ပြင်ဆင်နေကြောင်း CRPH ပြောခွင့်ရ NLD ပြည်သူ့လွှတ်တော်ကိုစလဲဒေါ်ဖြူဖြူသိန်းက VOE ကိုပြောပါတယ်စစ်ကောင်စီကိုတရားစွဲဆိုတဲ့နေရာမှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကတော်ဖြူဖြူသိန်းကိုဆက်သွယ်မေးမြန်းထားပါရခင
်ဗျ။မတ်ဖြူဖြူသိန်းတို့အခုနောက်ဆုံးအခြေအနေတွေအခုဘလို့ဖြစ်နေလဲရှင်ဒီ NLD ထိတ်တန်းကောင်းဆောင်နေပေါ့နော်ဟိုတောင်ဆန်းစုကြည်နောက်ဦးဝင်းမြင့်အပါဝင်ပေါ့နော်ဒီလွတ်တော်တို့အစိုးရထိပ်ပိုင်းနေမှာတာဝန်ယူထားတဲ့ NLD ကောင်းဆောင်တွေအခုဇတိုက်ဖမ်းနေရလေအဲ့ဒါရဲ့ဟိုအတီးပြုတ်နိုင်နေပေါ့နော်ဟိုမတ်ဖြူဖြူသိန်းတို့ဘက်ကအတီးပြုတ်နိုင်နေစီးရင်နေရောဘသူတွေအဓိကနောက်ဆုံးပါသွားပြီလေပေါ့နော
်အဲ့ဒီလို့ဆိုရင်တကယ်မျိုးတော့ပါတယ်ဒီကနေ့ဟောပါတယ်ဒီချက်ပြေပါအလေးကြားပါလားဒါအတူတူချက်ရှိတယ်ပေါ့နော်ဆိုတော့ဒီနေ့ကောင်းရပေါ့ဆိုတော့ဇန်နဝါရီနေ့ကျွန်တော်တို့လုပ်နေရရှိပါတယ်ဥပမာချက်ဘာဖြစ်ဒီဖောင်ဒေးရှင်းကနေပြီးတော့အကုန်လုံးပြည့်စုံပြီးမှသွားအဲပယ်သွားတာလေးမနေ့ကဆိုကျွန်တော်တို့ရုံးချုပ်ကိုဘယ်သူမှမရှိတော့ねဖြတ်ပြီးတော့ဖြူချင်တာတွေမှသွားတာတကယ်တကယ်ပြောမယ်ဆိုရင်ဓမြတိုက်တယ်လို့ပြောပေါ့နော်ဆိုတော့ပိုင်ရှင်မရှိတဲ့ချိန်မှာဝင်ပြီးတော့ ဟိုခိုးချောင်ခိုးရလောက်သွားတဲ့ကိစ္စမျိုးတွေပေါ့နော်တော်တော်များများတော့လူဆိုင်နေရာရှိပါတယ်ကျွန်တော်တို့ဒီကောင်းဆောင်မျိုးရောနောက်ပြီးနိုင်ငံရေးရလူမှုတောင်းမှာကြော်ကြားရတူတူဝတ်တူဆိုင်နေတယ်ပေါ့နော်ကျအာနာတင်းပြီးရနောက်မှာဆိုတော့ခါတော့အခုလည်းဆိုင်နေတယ်နောက်ပိုင်းလည်းကျွန်တော်တို့ကမျှော်လင့်ထားပြီးသားပါအော်ဒီတော့ကိုယ်စလဲရောအခုလက်ရှိအခြေအနေဒီလဲအချိန်ကြီးဖြစ်သွားနိုင်တဲ့အနေထားပါအခုဆိုလို့ရှိရင်ဒီဆန္ဒပြတဲ့သူတွေရောအဲကျွန်တော်တို့ဒီ CEC ရောဆက်ဆက်ပြီးဆန်းသိနေရအခုချိန်ကြီးရက်တံမပွားသေးတာဖြစ်တဲ့အတွက်လက်ရှိအနေထားတော့အချိန်ကြီးတစ်ခုခုဖြစ်သွားနိုင်တဲ့အနေထားပါရှင့်ဟု
တ်ကဲ့အဲ့တော့မတ်ပြပြူတင်းတို့အခုဖွဲ့စည်းလိုက်တဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီကနေစစ်ကောင်စီကိုတရားစွဲမဲ့ကိစ္စရောဘယ်လိုဆက်လုပ်ဖို့ရှိလဲရှင
်ကျွန်တော်တို့ကစာပိုင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးရှိပါတယ်မတရားတစ်ချက်ပေါ့နော်ကျမတို့ကရမဦးဆုံးတရားလေးရနေမှာကျမတို့ဆက်တော့ခေါ်ရပေါ့နော်ဒီကျမတို့အဲ့အချိန်ထဲကဆက်အနာရှင်တွေမတရားသိမ့်ပိုက်တာကျမတို့လက်မခံဘူးပြည်သူကပြေးထားတဲ့မန်းလေးရှိရယ်ကုမတာကိုလုံမဲဆိုတဲ့ယူရကျန်တဲ့လုတ်ဆဲရပေါ့နော်ဒါပေမဲ့အခုဆိုလို့ရှိရင်ဒီဆက်အနာသိမ့်မဲ့အစိုးရနေပြီးတော့ဒီမြန်မာနိုင်ငံဆက်ကောင်စီဆိုပြီးသူတို့ဖွဲ့စည်းတယ်ပေါ့နော်ဒါ ikat ကတော့ကျမတို့အနေနဲ့ဒီဖွဲ့စည်းလိုက်တဲ့သူတို့အဖွဲ့အစည်းပေါ့စစ်ကောင်စီအစိုးရပေါ့စစ်ကောင်စီပေါ့နော်အဲကျွန်တော်တို့လက်မခံဘူးလက်မခံဘူးနောက်တစ်ချက်ကကျတော့ဒါဆိုလို့ရှိရင်မတရားတစ်ချက်ပြင်ထားတယ်ဥပဒေပုံမှန်ဥပဒေနဲ့ကြည့်မယ်ဆိုလည်းမမီဘူးဆိုကျွန်တော်တို့သိရယ်နောက်တစ်ချက်ကကျတော့မမီရဖြစ်သွားတဲ့နေပြည်တော်ဖိကျမှာအေးချမ်းတော်ဆန္ဒပြတဲ့မျိုးသမီးကိုသူတတ်ချက်ခဲ့ပေါ့နော်ဒါကျွန်တော်တို့မှာပထမတည်းကကိတုအာဏာကိုမတရားလုပ်ရရှိတဲ့ကြည့်ချက်နဲ့ကျွန်တော်တို့ကတရားစွဲဖို့လုံလောက်နေပြီပေါ့နော်ကျော်မင်းရလို့ဖြစ်သွားတဲ့အိမ်ဆောင်မျိုးကို walk fine to ဖြစ်နိုင်တယ်ပေါ့နော်။ဒါအောင်လည်းကျမတို့သိရပေါ့။ဒါကြောင့်မို့လို့ကျမတို့နေနေကတရားဆွဲဖို့အတွက်ဆိုလို့ရှိရင်ကျမတို့ကိုယ်တိုင်ကဥပဒေကြောင်းရဆိုလို့ရှိရင်ဥပဒေပညာရှင်တွေကတောင်းပြီးပို့ပြီးတော့တင့်တော်တာဖြစ်တဲ့အတွက်ကျမတို့မြန်မာနိုင်ငံရှိနေတဲ့အဖွဲ့ကျမတို့နေနေဒီတရားဆွဲဖို့အတွက်ကိုအကြံဥပဒေကြောင်းရပေါ့နော်။အရေးယူနိုင်ဖို့အတွက်ကိုအကြံကြီးချက်တွေနဲ့ကျမတို့အရာကိုလှည့်ပြီးအလိုက်ကြအောင်ရှင
်။ဟုတ်ကဲ့။အဲ့ဒီမှာတရားစီရင်ရေးကိုလည်းဒါစစ်ကောင်စီလက်ထဲရောက်နေတဲ့ပုံစံမျိုးဖြစ်နေတော့သူတို့ဥပဒေကြောင်းရဘလို့စပြီးတော့တရားစွဲမလဲပေါ့နော်
ကျမတို့ကနှစ်ပိုင်းရှိရပေါ့နော်နှစ်ပိုင်းရှိတဲ့အခါမှာဒီဥပဒေရသုံးသပ်တဲ့အခါမှာဖြည်တင်းဝဖြည်ပါတော့နှစ်ခုစလုံးတည်းကျွန်တော်ကြည့်ရတာပါဖြည်တင်းမှာလည်းဒီစစ်ကောင်စီလက်အောက်ကိုရောက်သွားတဲ့တရားစီရင်တရားစီရင်ရငွေကလေးကလည်းကျမတို့ဟိုဒီရတားစီရလက်အောက်မှာရှိတယ်ဟောလည်းမရှိပါဘူးဆိုတော့ဒါပေမဲ့လည်းကျမတို့လက်ရှိအခြေအနေကပါကျောင်းမှာပတ်စလုံးလို့တောင်းပါပါမြန်မာနိုင်ငံမှာရှိနေတဲ့ဒီတရားစီရင်ရေးမှာရောကျောင်းဘယ်လောက်ထိအာဏာရှင်ဒီဆန်းမိုးထားပြီလဲဆိုတော့ကျမတို့ကဒီတရားရေးကိုတင်လိုက်တာနဲ့သူရဲ့တုံ့ပြန်တာပေါ့မူတည်ပြီးကြည့်မယ်ဆိုလို့ရှိရင်ပြည်သူလည်းရောဝါးတင်နေမြန်သွားမယ်နောက်တစ်ခုကကျတော့ကျမတို့ဒီလောက်ဥပဒေနဲ့မညီပြုံနေတဲ့ဟာကိုလက်ခံမယ်ဆိုတော့ဒီတရားစီရင်လောက်ထိဟိုကျမတို့ပြတ်စည်းနေတာတော့ပြည်ပြည်သားပါဆိုတော့ဘယ်လောက်ထိဆက်ပြီးသူတို့ဆောင်ရွက်မယ်ဆိုတာကိုလေနိုင်ငံတကာကိုလည်းကျွန်တော်တို့ပြတ်သားပြီးသားဖြစ်သွားပြီပေါ့နော်။နောက်တစ်ချက်ကကျတော့ကျွန်တော်တို့ခုဆိုလို့ရှိရင်ဒီဟာက walk fine နဲ့ရမမြောက်ပေါ့ကျွန်တော်တို့ကဥပဒေကကျွန်တော်တို့ကတုံ့တက်နေရပါ။ဒီနောက်ခါကျကျွန်တော်တို့မြန်မာနိုင်ငံအတွက်ကနိုင်ငံတကာအတွက်ကရှိရပြီးတော့လောက်တာဖြစ်တဲ့အတွက်မြန်မာနိုင်ငံပြည်သူလူထုတွေမကဘဲနဲ့ကမ္ဘာမှာရှိနေတဲ့နိုင်ငံတကာအတိုင်းအဝိုင်းတွေကကျွန်တော်မြင်သွားနိုင်တယ်။ကျွန်တော်မြန်မာပြည်ရဲ့အနေအထားအရဘလောက်ထိကျွန်တော်တို့ပုံမှာလက်မှတ်နဲ့ရောတရားရင်းနဲ့ဟောဖိနှိပ်ထားတယ်ဆိုတာကိုမြန်မာထင်တယ်တွေ့သွားနိုင်တယ်။နောက်တစ်ချက်ကတော့ကျမနိုင်ငံတကာခေါ်ယူနေမှာဖြစ်လုံလုံရတဲ့အနေအထားရှိတဲ့အတွက်ကျမတို့ဆက်ပြီးတော့တွန်းလိတ်ဆောင်သွားမယ်။အဲ့ခါမှာကျရင်တော့ကျမတို့ကမြန်မာပြည်ကမှရှိတဲ့ဒီလူ့ရဲ့ဒီမြန်မာနိုင်ငံရှိနေတဲ့အဖွဲ့ရလဲတာဝန်ယူမှာဖြစ်တယ်လို့ဒီလိုနိုင်ငံတကာမှာရှိနေတဲ့ဥပဒေအကြံပေးတွေလည်းကျမတို့ကလူအပ်ပါတယ်။ဒါမှမဟုတ်ကျမအနေနဲ့ပြောချင်တာကတော့ကျမတို့အနေနဲ့ကတော့ဗပောင်းကုံကနေပြီးဒီဆက်ရနာရှင်ကျွန်တော်တိုက်ထုတ်သွားတဲ့အခါမှာဥပဒေနဲ့အညီပဲကျွန်တော်လုံတောင်းမှဖြစ်တဲ့အတွက်မြန်မာနိုင်ငံမှာရောနိုင်ငံတကာမှာရောလုပ်တဲ့အခါမှာကျွန်တော်တို့ဒီဥပဒေကြောင့်ရအပူညီလိုအပ်တဲ့အခါမှာလည်းကျွန်တော်တို့တောင်းဆိုပါတယ်ကျွန်တော်တို့တက်နိုင်တယ်လို့ဝိုင်းဝန်းပြည်ညီပေးချဖို့တော့ပြောချင်ပါတယ
်ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ပြောခွင့်ရဒေါ်ဖြူဖြူသိန်းကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်ဗျ
American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။
ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။မြန်မာနိုင်ငံမှာအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးရခိုင်ပြည်နယ်မှာဖမ်းဆီးအရေးယူခံရသူ10ဦးထက်မနည်းရှိနေပါတယ်။ငြင်းချမ်းစွာဆန္ဒပြလှုပ်ရှားသူတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့နိုင်ငံတကာကသတိပေးနေကြတဲ့အရေးယူမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းထောက်ကိုတက်နိုင်ကတင်ပြပါမယ်ခင်ဗျာ
။တပ်မတော်ကအာဏာသိမ်းတဲ့လုပ်ရပ်ကိုကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေတွင်ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့နယ်နဲ့အမ်းမြို့နယ်တို့မှာစံတပ်ပြသူတို့ဖမ်းဆီးခံခဲ့ရတာပါမနေ့တုန်းကထိစံတပ်ပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့သူအနည်းဆုံး10ဦးရှိနေပြီလို့လည်းအမ်းဒေသခံကိုမျိုးလင်ကပြောပါတယ
်မနေ့ကစံတပ်ပြပြီးတဲ့နောက်ပိုင်းမှာပေါ့နော်ကိုလည်းခြေဖမ်းထားဖမ်းဆီးခံရတာကတော့10ဦးလူနယ်မင်းနဲ့အသက်ရမင်းဖတ်နယ်မင်းရရရှိထားတာကတော့10ဦးရှိနေပြီပေါ့နော်အဲ့ဒီ10ဦးကအမ်းမြို့ပိုင်းစခန်းမှာထိန်းသိမ်းထားတယ်ပေါ့နော်မနေ့ကဖန်တဲ့ခေါဦးကတော့ဒီနေ့တရားလုံးမှာယုံထောက်တယ်ပေါ့တော့နောက်ထပ်ဖန်တဲ့ဒီနေ့ကနောက်ထပ်နှစ်ဦးဖန်တဲ့လူတွေကတော့ယုံထောက်တာတော့မရှိသေးဘူးတော့ကိုအောင်လုံးချက်ဦးတလုံးကအမ်မြိုမိုက်စကားမှာရှိနေတယ်ပေါ့
မနေ့ကအမ်မြိုနယ်မှာဖန်စီခံရသူတဦးဖြစ်တဲ့အသက်21နှစ်ရွယ်အဝေးတင်ကျောင်းသူမိုက်ရတနာအောင်ရဲ့မိခင်ဖြစ်သူကတော့သမီးဖြစ်သူကိုဖန်စီခံရပြီးနောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲအနာပိုင်တွေကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားယုံထောက်ရမှန်ယူခဲ့တယ်လို့ပြောပါတယ်
ညာသူတို့ဖန်တာ9ယောက်တမိနဲ့တမိနဲ့ပါဝင်မင်းကလေး3ယောက်ယောက်ျားလေးက2ယောက်5ယောက်အခုမနေ့2ယောက်ဖန်တာမှာတရားကိုပြန်နှက်တယ်ပါညာကြားတယ်ဘလို့ကြောင့်တဲပါကြောင့်တဲတော့မသိဘူးအဒီနဲ့အဲ့ဒါလေးနားလည်းမထင်ရင်တော့ကြားလည်းမကြားချင်ပါဘူးအဲ့ဒီကိစ္စကအခုသူတို့ကရုံးလို့ပြန်နေရုံးထုတ်တယ်ဆိုပြီးတော့အခုရမန်နှစ်ပတ်ပြီးတယ်ဆွေးခွင့်လည်းမပေးဘူးရုံးနဲ့တရားရုံးကိုခေါ်လာတာလဲဟိုကိုလည်းလိုက်ခွင့်မရဘူးလေဘာမှလည်းပြောခွင့်မရဘူးဟိုတဘောကဘေးအန်ဒီဟိုအန်အဲ25ပုံမှန်လာ
ဖန်စီခံထားသူတွေနဲ့ပတ်သက်လို့အန်ညိုမရေးစခန်းမှုကိုဘူရော်ရီကဆက်သွေးခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခရင်းမရှိပါဘူးတောင်ကုန်းမြို့နယ်မှာတော့စံတပ်ပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖန်စီခံထားသူ2ဦးကိုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်နဲ့တရားစွဲဆိုထားကြောင်းတောင်ကုန်းမြို့မှာစခန်းမှုကဘူရော်ရီကိုအတည်ပြုပေမဲ့အသေးစိတ်ကိုတော့မပြောပါဘူ
းအဲ့ဒါကသူတို့ကနာပြောလို့မရှိဖြစ်နေတယ်ကျွန်တော်တို့အမှုဖွင့်တာအမှုပေါ့နော်ကျွန်တော်ဖွင့်တဘာဝနဲ့ကျွန်တော်ဖွင့်တာမဟုတ်ဘူးပေါ့ဘာဝနဲ့ဖွင့်တာပြောကျုံတို့ကသူကဘူရော်ကောနဲ့ပဲဂျမန်ကြီးပါလေပြီးပါပြီ
တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပေါ်မှာ25ရာတင်းနှုံးမြောက်ကြောင်တရားရုံးကဆုံးဖြတ်မယ်ဆိုရင်တော့၃နှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်ငွေဒဏ်ကျခံရမှာဖြစ်ပါတယ်ဖန်စီခံရသူ2ဦးဟာတောင်ကုန်းမြို့နယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေဖြစ်ကြပြီးစံတပ်ပြလှုပ်ရှားမှုမှာဥဆောင်သူတွေမဟုတ်ကြောင်လည်းပါတီဝင်2ဦးဖြစ်တဲ့မိုက်ရှိရှိချောကပြောပါတယ်
ပေါ်မြောင်းနဲ့ပေါ်သားစဉ်ပြို့ဖမ်းနေဆိုတာမဟုတ်ပါဘူးတို့တော့ဒီလေအောင်မှုမရှိဘူးဒါဟာတယောက်ယောက်ကရွေချက်ချင်းချင်းခိုင်းလို့ပဲဖြစ်တယ်လို့ပဲဒါယူဆတယ်ဘာဖြစ်လဲဆိုရင်တို့ဥဆောင်တာမဟုတ်တဲ့ကိစ္စတခုကိုတို့ကိုဥဆောင်ပြီးတော့တို့ကိုမှခေါင်းဆောင်ပြီးတော့ဆွဲထားတယ်ဆိုတာဒါဟာလုံးဝနှုတ်တင်နဲ့လုံးရလဲမဟုတ်ပေါ့အဲ့တော့အကြောင်းတစ်ခုခုချိလို့တို့ဒါတယောက်ယောက်ရဲ့ခိုင်းစဉ်မှုကြောင့်လောက်တာလို့ပဲယူဆပါတယ်
ရွေးကောက်ပွဲလုပ်ငန်းစဉ်မှာအနိုင်ချက်တွေကိုကြောင်းပြပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်နိုင်ငံနဲ့စန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးအာဏာပိုင်တွေဖမ်းဆီးအရေးယူနေတဲ့လို့ရပေါ်နိုင်ငံတကာအသံဝန်ကစိုးရိမ်တဲ့သဘောထောက်တွေလည်းထွက်ပေါ်နေပါတယ်။ကုလသမဂ္ဂနဲ့အမေရိကန်အစိုးရကလည်းငင်းချမ်းစွာစန္ဒပြသူတွေရဲ့ခွင့်ရေးကိုလေးစားလိုက်တာပေါ်အင်အားသုံးနိုင်နေတဲ့လို့ရတွေမလုပ်ဖို့လည်းတတိပေးထားပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းသတင်းထောက်ကိုတက်နိုင်တင်ပြသွားတာပါ။စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့လမ်းပေါ်ထွက်စန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေကအာဏာအင်အားသုံးနှိမ်နှင်းမှုတွေရှိနေပေမဲ့တကြွလှုပ်ရှားသူလူငယ်တွေကတော့အလျှော့ပေးမှာမဟုတ်ကြောင်းပြောလိုက်ပါတယ်။စန္ဒပြလှုပ်ရှားသူတွေတွေးထက်တန်ရုံတန်ရရတဲ့အထိနှိမ်နှင်းမှုတွေအပေါ်စန္ဒပြလူငယ်တွေရဲ့တုံ့ပြန်မှုတွေကို VOA သတင်းတောက်အက်ဂနွန်ကတင်ပြထားပါတယ်။
ရတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်စစ်ကျင်ဆန္ဒပြလှုပ်ရှားမှုတွေအရှိန်မီးတက်လာနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေရဲ့နှိုင်းနှင်းမှုတွေလည်းတွေ့လာရပါတယ်အစိုးရရုံးဆိုင်ရာနေပြီးတော့မှဆိုရင်လည်းရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အ ਨੇ ဆုံး2ဦးအပြင်းအထန်တန်ရာရခဲ့ပြီးအများအပြားလည်းထိခိုက်တန်ရာရခဲ့တာပါတီသွေးထွက်တန်ရိုးနှိုင်းနှင်းမှုတွေရှိခဲ့ပေမဲ့အလျှော့ပေးမှာမဟုတ်ကြောင်းလည်းရန်ကုန်မြို့လှဲတန်းမှာဆန္ဒပြသူကိုဝနာကပြောပါတယ်
ဒီတော့မှလည်းကျွန်တော်မနေရကြရဲ့မနေရကြတော့တကယ်ရင်ထဲမကောင်းကျွန်တော်အဲ့လိုဆိုတော့ဒီမှာလည်းအဲ့လိုသိခဲ့တယ်ကျွန်တော်ဆက်ပြီးတော့ဆန္ဒထားတာကျွန်တော်ပြင်ပေးသွားပြီနိုင်ငံအတွက်ကျွန်တော်တိုက်ပွဲဝင်သွားမှာဆက်ဆက်ပြီးတော့ကျွန်တော်လှုပ်သွားမှာ
နေပြီးတော့အပြင်မန္တလေးပဲခူးတိုင်းစတဲ့နေရာတွေမှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိသက်ရေးပိုက်တွေမျက်ရည်ရိုးပေါင်းတွေတုံပြီးလူစုခွဲဖို့ကြိုးပမ်းခဲ့ရမှာရုံရမ်းဆန်ခတ်ဖြစ်ခဲ့ပြီးထိခိုက်တန်ရာရသူတွေလည်းရှိခဲ့ပါတယ်အာဏာပိုင်တွေဘက်ကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းတာဟာလက်မခံနိုင်စရာလောက်ရအဖြစ်နဲ့လဲရန်ကုန်မြို့ကဆန္ဒပြပွဲမှာလူငယ်တဦးဖြစ်တဲ့ကိုမြင့်သူရနိုင်ကပြောပါတယ်
ငြင်းငြင်းသောဆန္ဒပြသူတွေဒီလိုမျိုးလုပ်တာကျွန်တော်တို့လုံးဝလက်မခံပါဘူးကျွန်တော်တို့လူငယ်တို့တည်းကလုံးဝလုံးဝလက်မခံပါဘူးဒီလိုတာလုံးဝအပြည့်အထက်ကန့်ကွက်ပါတယ်ဒီလိုမျိုးလုပ်လို့ကျွန်တော်တို့ကြောက်ပြီးတော့နောက်ဆုတ်သွားမလို့ထင်တယ်ဆိုလို့ရှိရင်အာဏာရှင်တွေကသူတို့ထင်တာအမှားကြောင်ကျွန်တော်တို့က
တထောင်988ခုနှစ်ကလူသူအုံကြွမှုနောက်ပိုင်းပထမဆုံးအကြိမ်အဖြစ်တွေ့ရတဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေမှာတော့လူငယ်တွေကအသိကအသွေးကြောင်တွေအပေါ်သင်ခန်းစာယူနိုင်ဖို့လဲစ조사နေကြပါတယ်အထူးသဖြင့်အာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်ပြိပခဖြစ်ပေမဲ့အခြေအနေတွေကိုတော့ရှောင်ရှားဖို့လိုတယ်လို့လဲဆန္ဒပြလူငယ်တယောက်ကပြောပါတယ
်ဟုတ်ရင်တော့ဆိုလို့ရှိရင်ဆန္ဒပြတဲ့ခါမှာ
ပြမှုတွေကိုနှိမ်နှင်းမှုတွေနဲ့ဖမ်းဆီးအရေးယူမှုတရင်တွေထွက်ပေါ်လာနေချိန်မှာပဲနိုင်ငံတကာအသံအဝန်ကလည်းစိုးရိမ်မှုတွေနဲ့အတူတတိပေးချက်တွေလည်းထွက်ပေါ်နေပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသံအဝန်ကတော့ဆန္ဒပြသူတွေအပေါ်အင်အားသုံးနှိမ်နှင်းတာတွေမလုပ်ဖို့လွတ်လပ်စွာထောက်ဖော်ပြောဆိုခွင့်တွေကိုလေးစားလိုက်နာဖို့လည်းတတိပေးထားပါတယ်ရှင်။
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email တင်လှော်တွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်မြန်မာနိုင်ငံမှာအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကစိုက်ဘာလုံခြုံရေးဥပဒေတရက်ကိုမကြခင်ထုတ်ပြန်မှုရှိပါတယ်အင်တာနက်လူမှုကွန်ရက်ဆက်သွယ်ရေးစနစ်တွေကိုထိန်းချုပ်ပြီးကတ္တချက်ချိုးပေါက်သူတွေကိုအပြစ်ပေးမဲ့အဲ့ဒီဥပဒေကိုချက်ချင်းလက်ငင်းအကောင့်ထဲပေါ်နိုင်ရေးအတွက်လိုအပ်တဲ့ဤပညာရဆိုင်ရာအထောက်အကူတွေကိုတရုတ်နိုင်ငံကနေမှာယူတင်သွင်းခဲ့ပြီး အင်တာနက်ဆက်သွယ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းကုမ္ပဏီတွေစီပြပူတက်စင်ခိုင်းနေပြီဖြစ်ကြောင်းရန်ကုန်မြို့ကစိုက်ဘာလုံခြုံရေးကျွမ်းကျင်သူပညာရှင်တယောက်က VOA ကိုပြောပါတယ်မြန်မာဌာနမှဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းထားပါတယ်ခင
်ဗျာမြန်မာဒီ cyber security law ပေါ့နော်ဒီ cyber နဲ့ internet လုံခြုံရေးဥပဒေအသစ်ထုတ်မယ်ဆိုတာကအခုဘယ်ချက်တွေအကြောင်းအခြေခံပြီးပြောနေရလဲဘယ်တော့လောက်မှအတည်ပြုမယ်လို့ပြောရတယ်ခင်ဗျာ
ဟုတ်ကဲ့ဒီအရေးကြီးတဲ့အခြေခံအချက်ကတော့အခုဒီ online မှာဒီ information အရန်နေပြန့်နေတာပေါ့နော်အထူးဖြစ်ကျွန်တော်တို့ဒီ protest တွေမှာဟလာဒီဘလိုတွေဖြစ်နေလဲဟိုနောက်ဟိုတနေ့ကနေပြီးတော့မှဒီကောင်မလေးတနက်နဲ့အပြစ်ခံရတာကိုကိုကွင်းကွင်းနဲ့ကြိုက်ပြီးတင်ပြတာတော့ပါအဲ့ဒါမျိုးတွေကိုသူတို့ကဒါ stop လုပ်ချင်တဲ့သဘောရှိတာပေါ့နော်ဒီအခုဥစားဒီ draft ကို circulate လုပ်ထားတာ15ရက်နေ့ February မှာအတည်ပြုမယ်လို့ပြောထားပါတယ်15ရက်နေ့ February
မှာတိုင်ကျွန်တော်အဲ့ draft ကိုကျွန်တော်တွေ့တယ်အဲ့မှာမြန်မာ cyber security law ပေါ့နော်အဲ့ဒါကစာမျက်နှာ3မျက်နှာ38မျက်နှာလောက်ရှိတယ်။အဲ့တော့ဒီဟာကိုအခုလူတွေကြားထဲမှာလုပ်ငန်းရှင်တွေကြားထဲကိုဟိုနောက်ပြီးတော့ကွန်ပျူတာကျွမ်းကျင်သူတို့ပညာရှင်တွေကြားထဲကိုဟိုဖြန့်ပေးလိုက်ပြီးတော့လာမယ့်15ရက်နေ့မှာအတည်ပြုပြီးထုတ်ပြန်မယ်လို့ပြောနေတယ်။အဲ့ဒီသတင်းကတော့အမှန်ပဲလားဘယ်လိုညွှန်ကြားချက်တွေလာတာလဲခင်ဗျ။အ
မှန်ပါတယ်ဒီအခုလောလောဆယ်ဒီ draft law ကိုဒီသူက circulate လုပ်ထားတာကတော့ internet service provider တွေtelecom provider တွေပြီးတော့ဒီ computer အဖွဲ့အစည်းတွေ computer အဖွဲ့အစည်းတော့မြန်မာ computer federation တို့မြန်မာ computer professional association တို့အဲ့ဒီဟာတွေကိုပို့ထားပြီးတော့ဒီ feedback ကို15ရက်နေ့မတိုင်ခင်ပြန်ပေးဖို့ဒီဟာကိုထောက်ခံတယ်ဒါမှမဟုတ်ဘယ်နေရာမှာပြင်သစ်တယ်ဘာညာအဲ့ဒါမျိုး15ရက်နေ့မတိုင်ခင်ပြန်ပေးဖို့ဒီ direction ပေးထားပါတယ်ခင်ဗျာအားချက်ပေးထားပါ
ဒါနဲ့okay ဒါဟိုအဲ့ဒီဥပဒေထဲမှာပါတဲ့အချက်တွေကိုမသွားခင်မှာเนาะဟိုတခုကျွန်တော်တို့ဒီလူတွေကြားထဲမှာပြောနေတဲ့အချက်ပေါ့เนาะအဲ့ဒါကဟိုဗာလဲဆိုတော့ဒီအင်တာနက်နဲ့ပတ်သက်တဲ့ဒီဟိုဝန်ဆောင်မှုပေးနေတဲ့ဌာနတွေအဖွဲ့အစည်းတွေဟိုဒီဟိုလုပ်ငန်းကုမ္ပဏီတွေကိုတရုတ်ပြည်ကလာတဲ့ဒီဂျားဖြတ်ဒီလိုဟိုလုပ်တဲ့ဟိုစောင့်ကြည့်တဲ့စက်တွေပို့ပေးထားပြီးတော့ဒါတွေကိုတက်ဆင်ဖို့ညွှန်ကြားချက်လာတယ်ဆိုတာကရောဟုတ်သလားခင်ဗျာ
ဟုတ်ပါတယ်အဲ့ဒါကတော့ဒီတရုတ်ပြည်ကလာတဲ့ firewall တွေပေါ့နော်ဒီ firewall တွေကို internet ဝန်ဆောင်မှုပေးတဲ့ company တွေပြီးတော့ဒီ telecom provider တွေပေါ့ဥပမာ Ooredoo Telenor အဲ့လိုဟာမျိုးတွေကိုသူတို့ကဒီလွန်ခဲ့တဲ့2ရက်လောက်ကစပြီးတော့ပို့ထားပါတယ်ပို့ထားပြီးတော့ဒီဟာတွေအကုန်လုံးကို15ရက်နေ့ February မတိုင်ခင် operational ဖြစ်ရမယ်လို့ညွှန်ကြားချက်ပေးထားပါတယ်ညွှန်ကြားချက်ပေးထားတဲ့အပြင်ကိုဒီ configuration လုပ်တဲ့အခါမှာလည်းဒီ draft cyber law ရဲ့ requirement နဲ့တခါတည်းတတိတညီတဲ့ညီစေဖို့ဒီဟာပြင်ဆင်ထားဖို့သူတို့ပြောပါတယ်ဥမာဟို log တွေကိုတိမ့်ထားမယ်ဆိုလို့ရှိရင်3နှစ်တစ်ခါတိမ့်ရမယ်ဆိုတဲ့ဟာတို့ဘာလို့အဲ့ဒါတွေအကုန်လုံးကပြင်ဆင်ဖို့တခါတည်းပြောထားပါတယ
်အဲ့မှာအခုပြောသွားတဲ့တခါမှာဟို firewall ဟာ ड़ी ပေါ့နော်ဟို PC တွေဆိုတော့ဒါက software တွေကိုပြောတာလား hardware တွေကိုပြောတာလ
ား hardware တွေပါ hardware
okay သူကဘာတွေလုပ်နိုင်တာလဲအထူးသဖြင့်အဲ့လိုအဲ့ဒီဟို PC တွေက
ဒီတော့ဟာဒီ area ကတော့ latest technology firewall တွေဖြစ်တယ်အဲ့ဒါကဘာလို့လုပ်ရလဲဆိုတော့ဒီဥမာကျွန်တော်တို့ internet မှာ traffic ရှိတာပေါ့နော် traffic ဆိုတာကျွန်တော်တို့ရိုးရိုးဟာလာဒီကျွန်တော်တို့ဒီ facebook သုံးတယ်ဆိုတော့ရိုးရိုး facebook traffic ရှိတယ်ဒါပေမဲ့ဒီ facebook traffic က encrypted လုပ်ထားတော့အထက်ဟာကိုကြည့်လို့မရဘူးဆိုတော့ဘယ်သူကဘာပို့နေလဲဆိုတာမသိနိုင်ဘူးကွာဒါပေမဲ့ဒီ latest technology firewall မှာဒီ deep packet inspection ဆိုတဲ့ feature တွေပါတယ်အဲ့ဒါတွေကဒီtraffic ကိုအထဲကိုအထိဝင်ကြည့်လို့ရတယ်ပြီးတော့ဘာ data တွေ transfer လုပ်နေတယ်ဆိုတာအစအကုန်လုံးကြည့်လို့ရတယ်ဆိုတော့ဒီ latest technology နဲ့သူတို့ဒီ internet ကိုထိန်းချုပ်နိုင်ဖို့စူးစမ်းတယ်လို့ကျွန်တော်မြင်ပါတယ
်အဲ့တော့အဲ့ထဲမှာအပြင်ကိုထပ်ပြီးတော့ညွှန်ကြားချက်ကဒီလို firewall နဲ့ဟို monitor လုပ်တယ်ပေါ့နော်စောင့်ကြည့်မယ်ပြီးတော့ data တွေကိုတိမ့်ထားမယ်တစ်နှစ်အတွင်းတိမ့်ထားပြီးတော့ဒါတိမ့်ထားမယ်
3
နှစ်တောင်တိမ့်ထားရမယ်ဆိုပြီးတော့ညွှန်ကြားတယ်ပြီးတော့
ဟုတ်ပါတယ
်ဆိုရကလိုအပ်လို့ရှိရင်ဒါတို့ကပေးရမယ်ပေါ့အဲ့ဒါတွေ
မှန်ပါတယ်အစိုးရလိုအပ်ရင်တောင်းတာနဲ့ချက်ချင်းပေးရမယ
်အစိုးရလိုအပ်ရင်တောင်းတာနဲ့အဲ့လိုစီကံချက်ကအရင်တော့ရှိတာ
မရှိပါဘူးခင်ဗျာမရှိပါဘူ
းဟုတ်ပြီအဲ့ဒါကအခုလောလောဆယ်ဘာတွေဖြစ်လာနေလို့အခုဒါကဒီ2ရက်3ရက်အတွင်းမှာဒါတွေဖြစ်လဲဘာကြောင့်လဲဆိုတော့လွန်ခဲ့တဲ့အပတ်တုန်းကဒါဆီအနာတိမ့်ပြီးတဲ့နောက်ပိုင်းမှာတယ်လီဖုန်းဆက်သွယ်ရေးတွေရှော့ချဖြတ်တယ်နောက်ပြီးတော့အင်တာနက်တွေနည်းနည်းလေး speed တွေညော့လာတယ်ပြီးတော့ Facebook ကိုနဲ့တခြားအဲ့လိုဟိုလူမှုကွန်ရက်ကတဲ့အားတွေကိုပေါ့နော် ဒီဘက်ကနေပြီးတော့ဝန်ဆောင်မှုပေးတာကိုရပ်ဖို့ဆိုပြီးညွှန်ကြားချက်တွေထုတ်တယ်ဒါတွေနဲ့မလုံလောက်ပြန်နေအခုဒါထပ်ပြီးတော့ဟိုအခြေအနေကိုတော့ပို့ပြီးတင်းကျပ်ဆွေရဲဆိုတဲ့သဘောလားတခြားဘာရွယ်ချက်တွေရှိသေးလဲ
အဓိကတော့ဗျာဒီအခုအရင်တော့ကတို့လုပ်နေတဲ့ဟိုနီးတွေပေါ့နော်ဥမာအင်တာနက်ကိုဖျက်ပစ်တာတော့အင်တာနက်တစ်ခုလုံးပိတ်ပစ်တာတော့နောက်ပြီးတော့ဒီအကုန်လုံးကိုဘန်ပစ်တာတော့ကြတော့ကျွန်တော်တို့ဗမာပြည်မှာရှိတဲ့ဟို business တွေကိုထိခိုက်စေတယ်လေဟိုအထူးသဖြင့် banking industry ပေါ့ကျွန်တော်တို့ရဲ့ဒီ banking industry
internet ကို rely လုပ်လို့ပေါ့အင်ပေါ့
ဟုတ် internet ကို internet ပေါ်မှာအလုပ်လုပ်နေရတာဆိုတော့ဒီ internet ကိုအကုန်လုံးပိတ်လိုက်ရင် ban တွေအလုပ်မလုပ်ဘူးဆိုလို့ရှိရင်ပို့ပြီးတော့ issue တွေကပိုများလာမယ်လေဆိုတော့တို့အနေနဲ့ဒီဟာကို pinpoint လုပ်ပြီးတော့ block နိုင်မှုအတွက်တို့ဒီ facility တွေလိုတယ်ပေါ့နော်ဆိုတော့နောက်တစ်ခုကဒီ internet ပေါ်မှာဒီအထူးသဖြင့် information ပြန့်လာအောင်တို့ကဒီဟာကိုဟို control လုပ်ချင်ထိန်းနေတာပေါ့အထူးဖြင့်ဒီ fake news တွေပြန့်လာတော့နောက်ပြီးတော့ဒီလိုမျိုးတကယ်ဟို protest news တွေ abuse report တွေဒီလိုမျိုး online နေနဲ့တက်တယ်နောက်ပြီးတော့ဒီနိုင်ငံသားကဒီဟို media တွေနဲ့ဆက်သွယ်ပြီးတော့ direct ဆက်သွယ်ပြီးတော့ဒီ information တွေကိုမပြတ်ပို့နိုင်နေတာတွေကိုသူတို့ control လုပ်ချင်ရှင်းပြောင်းနေ information flow control လုပ်ချင်တဲ့သဘောရှိတယ်ဒါပေမဲ့အဲ့လို control လုပ်တဲ့အခါမှာဒီဘက်ကနေပြီးတော့ side effect တွေမဖြစ်စေဖို့အတွက်ဒီလိုမျိုး technology ကိုလဲရခြင်းဖြစ်တယ်ဘာဖြစ်လို့လဲဆိုတော့ဒီသူတို့ internet ကိုပိတ်ချလိုက်လို့ရှိရင်ဗမာပြည်ကဘန်နေတော်တော်များများအလုံးမလုပ်တော့ဘာလို့ဆိုတော့ဗမာပြည်ကဘန်နေတော်တော်များများသူတို့ရဲ့ infrastructure Amazon တို့ဒီ Huawei တို့ဒီ Microsoft တို့ရဲ့ cloud တွေပေါ်မှာတင်ထားတာဆိုတော့ဒါတွေအကုန်လုံးဖျက်လိုက်လို့မရဘူးဆိုတော့သူတို့အနေနဲ့ဒီနီလောင်းကိုသွားတာဖြစ်တယ
်ဟုတ်ကဲ့ဆိုတော့ပြောတဲ့အထဲမှာ Huawei ဆိုတာလည်းပါတယ်အခုဟိုလက်တလောဒီ internet ဝန်ဆောင်မှု company တွေကိုပို့ပေးထားပြီးတော့15ရက်မတိုင်ခင်အပီးတက်ရမယ်ဆိုတဲ့ set တွေကလည်း firewall set တွေကလည်း Huawei ရ set တွေလို့ပြောတယ်ဟုတ်တယ်နော်အဲ့
ဒါအဲ့ဒါတော့ကျွန်တော်တို့လည်းကြားပါတယ်ဒါပေမဲ့ confirm တော့ကျွန်တော်တို့သေချာမသိရသေးပါဘူးဒီလိုပဲဟိုဒီ industry ကလူတွေအချင်းချင်းပြောကြတာပေါ့နော်သူတို့တရားတော့ Huawei ကလာတဲ့ device တွေဖြစ်တယ်လို့ပြောပါတယ်ဟုတ်ကဲ့
အဲ့တော့ပြီးခဲ့တဲ့ရက်ပိုင်းပေါ့နော်အဲ့တုန်းကတရုတ်ပြည်ကလေးမြန်နေငါးစီးလောက်ဆင်းလာပြီးတော့ပစ္စည်းတွေချတယ်ပါညာဆိုတဲ့သတင်းတွေရောဆက်ဆက်နိုင်လား
ဆက်ဆက်နိုင်ပါတယ်ဖြစ်နိုင်ပါတယ်ခင်ဗျဟုတ်ကဲ့ကိုကတော့တော့ရောက်ရှိလာတာဖြစ်ပါတယ်
ဟုတ်ပြီအဲ့တော့တဘောကဒါပြန်ချုပ်ရမယ်ဆိုလို့ရှိရင်ဒါအခုလောလောဆယ်ဒီ internet ဝန်ဆောင်မှု company တွေကိုဒီ cyber security law ဆိုတဲ့စာမျက်နှာ38မျက်နှာရှိတဲ့ဥပဒေမူကြမ်းကိုပေးပို့ပြီးတော့ဒီကိစ္စတွေကိုတုံ့တက်ဖို့ပြီးတော့ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့အကြောင်းကြားဖို့15ရက်နေမတိုင်ခင်ပေါ့နော်အဲ့ဒီမတိုင်ခင်မှာလဲဒါကဥပဒေအကြောင်းအရာနောက်တစ်ခုကလည်းဒါဆိုလိုအပ်တဲ့ထိန်းချုပ်နိုင်စွမ်းရှိတဲ့ service တွေကိုမဖြစ်မနေတတ်ရမယ်ဆိုပြီးပြပို့ထားပြီးပြီဆိုတော့ဒါကဒါနှစ်ဖက်ပြိုင်သူဟိုအချင်းကိုက်ပြီးလုပ်နေကြတယ်ဆိုတဲ့သဘောပေါ့နော်အဲ့တော့ဒီနေရာမှာကျွန်တော်အခု cyber security law ဆိုတဲ့အထဲမှာပါတဲ့ဟိုဥပဒေပေါ့နော်ဥပဒေထဲမှာပါတဲ့အရေးကြီးတဲ့အချက်ကလေးကျွန်တော်နည်းနည်းဆွေးနွေးခြင်းနဲ့အဲ့တော့
ဟုတ်ကဲ့
ဆိုဒီအရေးကြီးတဲ့အချက်ကလေးတွေမှာဟိုကျွန်တော်လည်းအကျဉ်းတော့ဖတ်ကြည့်လိုက်တယ်ဖတ်ကြည့်လိုက်တဲ့အခါကျတော့ဒါဒီဝန်ဆောင်မှုကုမ္ပဏီတွေအပေါ်ကိုကန့်တတ်တဲ့အချက်ကဒါဟို license တွေပြန်လျှောက်ရမယ်နောက်ပြီးတော့သူစိုးစိုးကပြောတဲ့ဒီသူတို့ပြောတဲ့ထိန်းချုပ်မှုတွေပေါ့နော်ဒီကိစ္စတွေကိုတုံးနဲ့ထိန်းထားရမယ်ဟိုအချက်အလက်တွေကိုပေါ့နော်ဒါစောင့်ကြည့်ရမယ်ဆိုတော့ဒါပြင်တခြားထူးခြားခြားဘာပါသေးလဲဒါဝန်ဆောင်မှုကုမ္ပဏီတွေအပေါ်ကိုတင်းကျပ်တဲ့ကိစ္စပေါ့နော်အဲ့ဒါဘာတွေပါသေးလဲ
ဒီဝန်ဆောင်မှုကုမ္ပဏီတွေနေမဟုတ်ဒီ access ပေါ်မှာလဲသူကတင်းကျပ်တာပေါ့နော်ဒီလူတိုင်းရဲ့ information ကိုသိရမယ်ဒါပေမဲ့သူတို့လုပ်တဲ့ပုံစံကဘာလဲဆိုတော့ဒီ service provider တွေအနေနဲ့ကသူတို့ရဲ့ service ကိုသုံးနေတဲ့လူရဲ့ information detail ကိုအကုန်လုံးသိထားရမယ်ပြီးရင်ဒီ information ကိုသူတို့ provide လုပ်ရမယ်ဆိုတဲ့သဘောကိုတက်ရောက်အထူးဖြင့်သူတို့ရေးထားတဲ့အထဲမှာဒီထဲမှာဟိုတခုဆိုလို့ရှိရင်သူတို့ကပိတ်ဆိုတာနဲ့ချက်ချင်းပိတ်ရမယ်ဘာ reason မှပေးလို့မရဘူးဘာဟို business exemption မှာတောင်းလို့မရဘူးဆိုတော့သဘောမျိုးလည်းရှိတယ်နောက်တစ်ခုကဟို practical မကြတဲ့ဟာတော်တော်များများပါလဲဆိုတော့ server ကိုသူတို့ပြောတဲ့နေရာမှာပဲထားရမယ်ဆိုတော့တကယ်လို့ကျွန်တော်တို့ Google တို့ Facebook တို့သွားပြီးတော့ဒီနေရာမှာလာထားပေးလို့သွားပြောလို့လည်းမရဘူးလေသိရမလားအဲ့တော့ကျွန်တော်တို့နောက်တစ်ခုကဟို cloud service provider တွေအနေနဲ့လည်း cloud service ကိုဗမာပြည်မှာပေးလို့မရတော့ဘာဖြစ်လို့လဲဆိုတော့စားတဲ့ထားတဲ့ server ကဒီအပြည်တွင်းမှာသူတို့ပြောတဲ့နေရာမှာပဲထားရမယ်ဆိုတော့ဆိုရှင်းပြောရင်တော့တော်တော်ကြီးကိုမကိုက်ညီတဲ့မစီလျော်တဲ့ဥပဒေမူကြမ်းလိုမျိုးဖြစ်နေပါတယ်ခင်ဗျာ
။အော်ဒါဟိုတရုတ်ပြည်မှာရှိတဲ့ဥပမာ data တွေကိုသူတို့က country control ပေါ့နော်နိုင်ငံထဲမှာပဲ control လုပ်လိုက်တယ်ဆိုတဲ့ပုံစံမျိုးဖြစ်နေတာပေါ့။ဒါ cloud နေဟိုတခြားတကယ်ကမ္ဘာအနှံ့မှာရှိတဲ့ global အဲ့လို storage မှာထားတာမဟုတ်ဘဲနဲ့ဒီ data တွေအကုန်လုံးကိုဒီနိုင်ငံကနေပြီးတော့ control လုပ်မယ်ဆိုတဲ့ပုံစံမျိုးဖြစ်သွားတာပေါ့။
မှန်ပါတယ်ခင်ဗျမှန်ပါတယ်မှန်ပါတယ်ဆိုရှင်တို့ data ကိုဗမာပြည်ထဲမှာပဲထားရမယ်တကယ်လို့ဒီလိုအပ်ရင်ဒီ data ကိုလည်းဗမာပြည်တွင်းမှာပဲသူတို့သိမ်းပိုက်မယ်ဆိုတဲ့သဘောမျိုးကိုတက်ရောက်ပါတယ်
ဟုတ်ကဲ့အဲ့တော့စစောကပြောတဲ့အထက်မှာနောက်တစ်ခုကပါလဲဆိုတော့လူတွေရဲ့အချက်လက်တွေအကုန်လုံးဟိုတိထားရမယ်ဆိုတော့ဒါဟိုနောက်ပြီးတော့ကျွန်တော်ဆက်ဖတ်ကြည့်လိုက်တဲ့အခါကျတော့လေအကောင့်တူတွေပေါ့နော်အကောင့်တူတွေလောက်တာအစအရေးယူနိုင်တယ်ဆိုတဲ့ပုံစံမျိုးသူရေးထားတယ်လေပြည်တံလေးအချင်းနဲ့ဆိုလို့ရှိရင်လေဟိုတခြားဟိုပုံမှန်66ပေါ့နော်ဒီဂါကြီးနဲ့တဲပို့ပြီးတော့အသေးစိတ်လာတာတွေ့ရတယ်အထူးသဖြင့
်
ဆိုရင်လူတယောက်ချင်းစီကိုပဲဟိုမှာအဖွဲ့အစည်းတစ်ခုကိုထိခိုက်အောင်ရေးတာတို့ဟိုလိမ်မှုကိစ္စဟာတွေကိုတင်တာတို့ဟိုသွေးကွဲအောင်လုပ်တယ်ဆိုရဲဆွဲဆွဲချက်မျိုးတော့အကောင့်တူပေါ့နော်အဲ့ဒါမျိုးတွေကအစားထောင်ထဲ3နှစ်တည်းကြာမယ်တို့အဲနောက်ပြီးတော့ဒီဒံငွေလည်း300လောက်ရှိမယ်နဲ့တူတယ်အဲ့ဒါမျိုးတွေ
ပါ
ကြာတွေ့တယ်ဆိုတော့ဟိုတခြားဒီတဲ့ပို့ပြီးတင်တဲ့တခြားဟိုထူးခြားတဲ့ချက်တွေရောရှိတယ်အဲ့ဒါလေးတွေချက်လောက်ထောက်ပြပါအောင်ကျွန်တော်လည်းအကြမ်းမင်းမဲ့ဖတ်ရတယ်ဆိုတော့လေ
ဟုတ်တော့ကျွန်တော်လည်းအကြမ်းပြင်းမဲ့ကျွန်တော်လည်းဖတ်ထားတာပါဒါပေမဲ့ဒီဟိုပြဿနာပါလဲဆိုတော့တို့ကဒီအခုအကောင့်အတူဖွင့်တာတို့ဟဲ့လား online ပေါ်မှာ post တင်တာတို့တို့ကပြဿနာရှာတင်တယ်ဆိုတော့ဥမာ online ပေါ်မှာ post တင်ဆိုလို့ရှိရင်ဟိုတို့ဆွဲချက်ချတဲ့ဟာနဲ့ညှိတယ်လေသိရမလားဥမာ66ကကြီးဆိုလို့ရှိရင်66ကကြီးကလူတယောက်ကိုသိစော်ကားတယ်ဆိုတော့မှသူ့ကိုထိခိုက်တယ်ဆိုတော့မှညှိတာဒီဟာကကျတော့ blanket လို့ပြောဖြစ်သွားတယ်သူတို့နဲ့မစီလျော်တဲ့ဟာကိုတင်တယ်ဒီဟာကိုတင်တဲ့အတွက်ဖမ်းတယ်ဆိုတဲ့ပုံစံမျိုးဖြစ်တယ်အကို
အဲ့တော့ဒါအကောင့်တူရှိနေတယ်ဆိုတာကိုလည်းမြင်တယ်ဆိုလို့ရှိရင်လည်းဒါအကောင့်တူလုပ်မှုနဲ့အရေးယူခံရမယ
်မှန်ပါတယ်မှန်ပါတယ်ဥမာကျော်လာကျွန်တော်တို့ကဗျာအခုဒီဟိုဒီဆန္ဒပြတဲ့အကြောင်းတွေတင်နေတယ်ဒါပေမဲ့ကိုယ်အကောင့်ကနေမတင်ကျွန်တော်အကောင့်တစ်ခု create လုပ်ပြီးကိုယ့်အကူတင်လိုက်တယ်ဒါပေမဲ့အဲ့ဒီဟာကိုသူတို့ကသိသွားတယ်ဆိုလို့ရှိရင်ဒီဥမာ internet connection အရာသူတို့ log တဲ့အရာကျွန်တော်အိမ်ကနေပြီးတော့ဒီဟာကို access လုပ်တယ်ဆိုလို့ရှိရင်တို့အနေနဲ့ကျွန်တော်ကလာဖမ်းပြီးတော့ account တူလုပ်မှုနဲ့ကျွန်တော်ဟိုတရားစွဲလို့ရတယ်ပေါ့
ဟုတ်ကဲ့အဲ့တော့အခုဒီဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်တို့နောက်ပြီးတော့ဒီဝန်ဆောင်မှုပေးနေတဲ့ company တွေအနေနဲ့ဟောဘယ်လိုတုံ့ပြန်ကြမယ်လို့ကြားလဲဟိုတုံ့ပြန်တာရောမထွက်သေးဘူးပေါ့နော်ဘယ်လိုတွေဝေဖန်ပြောဆိုနေတာရှိလဲ
ဟိုမြန်မာ IT industry ကလူတော်တော်များများရောဒီဟာကိုအားလုံးစန့်ကျင်ကြပါတယ်သူဖြစ်ဒီတရားမဝင်တဲ့အစိုးရပေါ့နော်ကျွန်တော်တို့လက်မခံတဲ့စစ်အစိုးရပြဋ္ဌာန်းတဲ့ဥပဒေမို့လို့အားလုံးကတညီတညွတ်ထဲခန့်ကွက်ကြပါတယ်ဒါပေမဲ့မြန်မာကွန်ပျူတာဖက်ဒရေးရှင်းတို့မျိုးမြန်မာကွန်ပျူတာဖက်ဒရေးရှင်းကတော့အစိုးရရဲ့လမ်းစဉ်ကိုလိုက်ဖို့ရှိပါတယ်သူတို့ကတော့ဒီဟာကိုခန့်ကွက်မှလည်းမဟုတ်ဘူးသူတို့ဒီဟာကို endorse လုပ်ပေးဖို့ရှိပါတယ်ခင်ဗျမြန်မာအထူးဖြင့်မြန်မာကွန်ပျူတာဖက်ဒရေးရှင်းကဒီအစိုးရတော်တော်များများ CEC တွေပေါ့နော်မြန်မာကွန်ပျူတာဖက်ဒရေးရှင်းရဲ့ EC တွေကဒီအစိုးရနဲ့ပတ်သက်ပြီးတော့ project တွေယူပြီးတော့လုပ်နေတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကအစိုးရကိုလွန်ဆန်နိုင်လိမ့်မယ်လို့လည်းကျွန်တော်တို့မထင်ဘူး။နောက်ပြီးတော့ IT industry ကိုလည်းသူတို့တကယ် represent လုပ်လိမ့်မယ်လို့ကျွန်တော်တို့မထင်ပါဘူးခဗျ။
အဲ့တော့ဒီဝန်ဆောင်မှုပေးနေတဲ့နိုင်ငံခြား company တွေရောဥပမာအဖြစ် Telenor တို့လို့အခုဒီ Telco company တွေပေါ့အဲ့ဒါတွေကရောဘယ်လိုပြန်ပြီးတုံ့ပြန်မယ်ထင်လဲ။
ကျွန်တော်ထင်တာတော့သူတို့ရဲ့ဒီ public engagement or policy နဲ့သူတို့သွားမယ်ထင်ပါတယ်သူတို့ရဲ့မိခင် company တွေကိုသူတို့ပြန်မေးပြီးတော့ဒီဟာကိုဆက်ပြီးတော့ follow လုပ်မလားမလုပ်လားဆိုတော့သူတို့ပြန်ပြောမှာပေါ့နော်ဒါပေမဲ့ကျွန်တော်ထင်တာတော့ Telenor တို့ Ooredoo တို့ကတော့ဒီဟာကိုထောက်ခံလိမ့်မယ်လို့မထင်ဘူးဒါပေမဲ့သူတို့ထောက်ခံကမထောက်ခံဒီဟာကဥပဒေအနေနဲ့ကတော့ဖြစ်လာမှာပဲ
အဲ့တော့ဒီဥပဒေကြီးကလည်းဒါပေမဲ့ဟိုကြည့်ရတာကနေချင်းညချင်းဆွဲလိုက်တဲ့ဥပဒေတော့မဟုတ်ဘူးလေဟိုကြည့်ရတာတော်တော်လေးကိုဟိုနိုင်ငံတကာတခြားကိစ္စဟိုတေးချဆွဲထားပြီးတော့မှအခုထုတ်ပြရတယ်ဆိုတဲ့သဘောလားအရင်တော့ဒီဥပဒေအကြောင်းကြားဘူးလား
အာကျွန်တော်တို့ကြားဘူးဒါတော့လွန်ခဲ့တဲ့နှစ်နှစ်လောက်ကဒေါန်ဆန်းစစ်ကြီးအစိုးရလက်ထက်မှာဒီ Roland Berger ဟို consulting ကနေပြီးတော့အဆင့်ဒီဟိုကျွန်တော်တို့ပမာပြည်ရဆက်သွယ်ရေးဝန်ကြီးဌာနကိုဒီ Singapore company TPC consulting နဲ့ချိတ်ပေးပြီးတော့ cyber security law draft ကိုရေးခိုင်းခဲ့ပါတယ်အဲ့ဒီတော့မှာ TPC ကရေးပေးတဲ့ draft law ရှိပါတယ်အဲ့ဒါကတော့ Singapore က cyber security law နဲ့တော်တော်ကြီးကို similar ဖြစ်ပါတယ်သူတို့ကအဲ့ law draft ကိုပေးတဲ့အချိန်မှာကျွန်တော်တို့ရဲ့ဒီဘက်က MODC ကဒီဟာကိုဒီဗမာပြည်မှာရှိတဲ့တပ်သိပညာရှင်တွေကိုမျှဝေပြီးတော့ comment တောင်းတယ်ပေါ့နော်ဒီက comment နဲ့ feedback တောင်းတဲ့အခါမှာဒီ Singapore ရဲ့ law ကဗမာပြည်နဲ့တိုက်ရိုက်ကြီးမဆက်တဲ့အားကိုတွေ့တဲ့အတွက်ကြောင့်မို့လို့ဒီဟာကိုမတုံ့သင့်ပဲနဲ့ဒီဟာကို guide အနေနဲ့ပဲသုံးပြီးတော့ဒီဗမာပြည်က law တစ်ခုကို formulate လုပ်ဖို့ဆိုပြီးတော့အကြံပြန်ပြုကြပါတယ်အဲ့တော့အဲ့ဒီအချိန်မှာ MOTC နဲ့ DPC နဲ့အကြီးအကျယ်စကားများကြပြီးတော့ပတ်စံပြန်တောင်းတာတွေပါလေထိအောင်ဖြစ်ခဲ့ကြပါလေခင်ဗျာဒါပေမဲ့ဒီ law ကိုကျွန်တော်တို့ဒီဟာကိုပြန်ပြီး enact မလုပ်ဘဲနဲ့ဆက်ပြီးတော့ရေးနေတယ်လို့ပဲကျွန်တော်တို့ဆက်ကြားပါတယ်ဒီဟာကိုဟိုဘာမှဆက်ပြီးတော့ account ထဲပေါ်ရပါ냐ဆိုတော့မတွေ့ပါဘူးဒါပေမဲ့အခုဒီရပိုင်းအတွင်းကြောင့်ဒီနေ့မှာပေါ့နော်ကျွန်တော်တို့ဒီ draft ကိုပြန်ပြီးတော့ထွက်လာတယ်ဆိုတော့ကျွန်တော်တို့ပြန်တွေ့ရတာပါဟုတ်ကဲ့
အဲ့တော့အခုဒီနေ့ပြန်ထုတ်လိုက်တဲ့ဟိုမူကြမ်းပေါ့နော်ဒီမူကြမ်းကအရင်ဟိုစင်ကာပူမှာရှိတဲ့ cyber security law နဲ့တော်တော်လေးဆင်တယ်လို့ပြောလို့ရတာပေါ့အဲ့လိုလား
ဟုတ်ကဲ့တော်တော်လေးဆင်ပါတယ်တော်တော်လေးဆင်ပါတယ်ဆိုတာ requirement တချို့ဒီဟို regulatory ဘိုင်းကတော့တော်တော်လေးဆင်ပါတယ်ဒါပေမဲ့ဒီဘက်က intrusive ဟိုဥစားဒီ surveillance ဘိုင်းကတော့ဒါပမာပြားထည့်တာလို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဒါကအခုခေါင်းစဉ်ကလည်းဒါနိုင်ငံစီချုပ်အုပ်ချုပ်ရေးကောင်စီကနေပြောပြဋ္ဌာန်းနေဆိုတဲ့ခေါင်းစဉ်နဲ့သူရဲ့ဟိုဒီအပြစ်ဒဏ်ချမှတ်မှုလို့ပါလို့အဲ့ဒါတွေကထပ်ဒီဘက်မှာထပ်ပြီးထည့်ထားတာနဲ့ဒီလိုလေနော
်မှန်ပါတယ်ခင်ဗျာမှန်ပါတယ်အ
ဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဆွေးနွေးဖို့တတ်မှတ်ထားတဲ့ရက်ကအဲဘယ်တော့လဲပြန်ပြောပါအောင်အဲ့ဒါတွေဘယ်လို
15ရက် February ပါသူတို့ကဒီအောင်နောက်ဆုံးထားပြီးတော့15ရက်မတိုင်ခင်နောက်ဆုံးထားပြီးတော့ပို့ရမယ်လို့ပြောထားပါတယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာเนาะဒီအဲ့တော့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့ဒီရပိုင်းတွေအတွက်မှာဘာတွေဆက်ဖြစ်လာမလဲဆိုတော့ကျွန်တော်တို့ကြည့်ရမှာပေါ့เนา
ะမှန်ပါတယ်ခင်ဗျာဒီကျွန်တော်မြင်တာတော့15ရက်နေ့နောက်ပိုင်းမှာဗမာပြည်တဲကနေပြီးတော့ VPN တွေကြော်ပြီးထွက်တာတို့ Facebook ပေါ်တက်တာတို့တော်တော်များများဟိုယော့သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ဒီ device တွေ active ဖြစ်လာပြီဆိုလို့ရှိရင်တော့စပြီးထိန်းချုပ်တော့မှာပြီးလို့ရှိရင်ကျွန်တော်မြင်တာတော့ဒီ online မှာ active ဖြစ်တဲ့လူတွေ online မှာသတင်းပေးတဲ့လူတွေဒီမှာအဖန်ခံရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာကျွန်တော်နောက်မှထပ်ပြီးဆက်သွယ်မေးမြန်းပါအောင်ပဲနော
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးပ
ါ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့လိုဂိုနဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ခါအစီအစဉ်တွေကိုစပီးတင်ဆက်ပေးနေပါတယ်အခုကြာတာပရိနေမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်အစားဆုံးကိုမနက်ရှိနိုင်ကနေ9:00လိုင်းတိုမီတာ20 kHz 15.13 ညလိုင်းတိုမီတာ25 kHz 11.3 ညလိုင်းတိုမီတာ32 kHz 9335တို့ကနေပြန်လည်တားဆင်နိုင်ပါတယ်။ဒီကနေ့မနက်ဖြန်နောက်ဆုံးရမြန်မာနိုင်ငံသတင်းတွေကိုခွန်ညဝင်းအောင်ကကြီးညာပေးပါမယ
်။မြန်မာနိုင်ငံမှာအာဏာသိမ်းယူခဲ့ကြတဲ့စစ်တပ်ခေါင်းဆောင်တွေပေါ့အမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့အရေးယူလိုက်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒေသစံတော်ချိန်ဘိုဒူးနေမွန်လွန်ပိုင်းမှာကြေညာပါတယ်။ဒါအပြင်တပ်မတော်ကလက်ရှိသိမ်းယူထားတဲ့အာဏာကိုအမြန်ဆုံးပြန်စွန့်လွှတ်ဖို့ကိုလည်းသမ္မတဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။အခုချမှတ်လိုက်တဲ့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုအရမြန်မာအစိုးရသုံးရန်ပုံငွေအတွက်အမေရိကန်ကထောက်ပံ့နေတဲ့အမေရိကန်ဒေါ်လာ1ဘီလီယံကိုအာဏာသိမ်းစစ်ကောင်စီကရတော့မှာမဟုတ်ပါဘူး။အကြိမ်ပြည်မြန်မာနိုင်ငံမှာလက်ရှိတဲ့အခြေအနေတွေပိုဆိုးလာမယ်ဆိုရင်မြန်မာစစ်ဘုတ်ချုပ်တွေကိုအမေရိကန်ပြည်ထောင်စုကဒီထက်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်သွားမယ်လို့ဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံတော်လွှတ်စေအာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေပိုပြီးကြေပြန့်ကြီးတွားလာနေချိန်မှာပဲ NLD အစိုးရထက်တဲ့ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တချို့ကိုစတင်ဖမ်းဆီးနေတယ်လို့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တွေ NLD ပါတီဘူတောင်ဝန်ရှိသူတချို့ကိုပါစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်လံဖမ်းဆီးခဲ့ပါတယ်အခုလိုဖမ်းဆီးမှုတွေရှိဆက်ဖြစ်လာလိမ့်မယ်လို့ရန်ကုန်မြို့နိုင်ငံရေးအတိုင်းအဝိုင်းကသုံးသပ်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဂျပန်ခီရင်အဖျော်ရမကအုပ်စုကမြန်မာဥပိုင်လီမီတက်နဲ့ဖက်ဆက်လုပ်ငန်းတွေကနေစွန့်ခွာသွားပါတယ်။အင်္ဂါနေ့ကတော့စင်ကာပူ RMH ကုမ္ပဏီကစစ်တပ်ပိုင်းမြန်မာဗာဂျီးနီးယားတိုဘက်ကိုကုမ္ပဏီမှာရှိတဲ့သူ့ရဲ့ရှယ်ယာတွေကိုစွန့်လွှတ်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ
။ခြားသာပတိနဲ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကုညာဝင်းအောင်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်။သောတာရှင်နေအနေနဲ့ VOE ကိုစာလိုက်ကနေတဆင်ဝေဖန်အကြံပေးစာတွေပို့ဖို့လိုတဲ့လက်သချင်းတောင်းလို့ကြရတဲ့ဆိုရင် VOE ရဲ့စာလိုက်လေးစာက VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ899ကိုဆက်သွယ်ရင်းနိုင်သလို ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရတော့1-2-3-2-3-8-9-9-9လေးကိုခေါ်ဆိုနိုင်ပါတယ်။ဒီကနေ့ညနေပဲ 6:00-9:00 ထုတ်လွှင့်မဲ့အစီအစဉ်တွေကိုအနုမီတာစက္ကန့်က19:25တို့ကနေတန်လွှင့်ပေးမှာဖြစ်ပါတယ်။
This program has come to you from the Voice of America, Washington.